ယုံတရားတွေရှာဖွေပြီးအကြောင်းတရားနေတဲ့ကွာသို့ယုံတရားနဲ့တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတာတလက်စီတင်ပြီးဒီနေ့ယူဝိပဿနာရှုမယ်ဆိုရင်လည်းအရဟတကိုယ်ပေါက်ရောက်နိုင်တယ်။ဒါကြောင့်ဩဃ၄ပါးလို့မြတ်စွာဘုရားဟောလိုက်တာနဲ့အရဟတကိုယ်ပေါက်ကမ္မထံတစ်ခုဟောကြခြင်းပဲဖြစ်တယ်။ကဲနောက်တစ်ခုမြတ်စွာဘုရားဘာဆက်ဟောလဲ။ဩဃ၄ပါးပြီးတဲ့အချိန်ကကြတော့ဘာဟောလဲ။ဩရိမန္တိရံသာသင်္ကံသဗ္ဗိပယံတိဂောဘိခဝေတ္တခာယတေတံဒီဝဇနံဘိခဝေစေတယံတို့ဩရိမန္တိရံသာသင်္ကံသဗ္ဗိပယံတိဧတံဩရိမန္တိရံသာသင်္ကံသဗ္ဗိပယံဟူသောဤမည်ဒီကတ္တခာယတသင်္ချာစီသောဥပါဒဏေခန္ဓာ၅ပါးအပေါင်းဤအဓိဝဇနံအမိပါပေ၏ဩရိမန္တိရံသာသင်္ကံသဗ္ဗိပယံဒီလိုဟောထားတယ်နော်ဒီမှာဗကံကရံရှားပွဲပြေးပြန်ရှိတယ်တို့ရင်မကင်းကြရည်ရှိနော်ဒီတော့ဒီစကားရခလေးနားလည်အောင်ခေါင်းကပါဠိတော်လေးကိုနည်းနည်းဥပမာဥပမေယျဆက်ပြီးဒီကလည်းပြန်ပြီးဆက်ဆက်ဟောကြည့်ကြနော်အထာခောတောပိကဝေပုရိသောဘိသောသရဏအာနိဝိသနာဥက္ကဋေသနာဂောရဝိသနာဘိဒောပိသနဝရကနာပိသတိကနာဘိဒောသတ္ထတအန္တရစရတဝတကတဥက္ခိတတိကတာဘိဒောသောရဏံကမ္မကတကနာယေနဝတိနဝပလာယေထသောပတယမတဥဒကနောအရိမန္တိရံသံသင်္ကန္တပတိပယံပါရိမန္တိရံခေမအပတိပယံနတ္ထိသနဝတန္တရဏိဥဒ္ဒဥဒ္ဒရတိဒုဝါအပါရမ္ပါရဂမနာယယန္နနာဟံတိနာကတ္တသာပလတံတံကတိတဝသုံးလံပန္တိကဝဇံကုံလံနိတယဟတိသဘတိဟိသဝေမမန္တောတတိနာပါရံတိသိဟံတိ။ဘာပြောလဲ။သိခဝေစိတယံတုအထာကောသောခဏိသောပရိသောထိုရောက်ကြတိ။ဥက္ကတိသနံထက်မြတ်သောတကိုရှိကြကုန်သောဂောရဝိတနံကျန်းထံကျန်းတတ်သောအရှိရှိကြကုန်သောအနိဝိသနာသင်ညာသောအစိတ်ရှိကြကုန်သောသရုံနံမူကြီးလေးကောင်တို့မှပြီးတော့ကြောက်ရွံ့ပြီးစီ၍ဒိသနာဝရကနာပစ္စတိကနာယံသူလူသားတမ္ပံကဟုတို့ဤဘိယံမှပြီးတော့ကြောက်ရွံ့ပြီးစီ၍ဩဂိတာတိကတတန်လျမိုးလျက်တန်လျက်မိုးချီလျက်ရှိသောသထာတအန္တရာစရတဝရကသ၆ယောက်မျိုးအတွင်သူလျောလူသားတမ္ပံဤဘိယံမှပြီးတော့ကြောက်ရွံ့ပြီးစီ၍သောရဏံကမ္မကဏ္ဍကဏ္ဍယောကိုလူရဖြစ်စီကြကုန်သောခိုးသားတို့များတို့ဤဘိယံမှပြီးတော့ကြောက်ရွံ့သည်ရှိ၍ယေနဝတိနဝခြေဥဒယအယတုပလာယေထပြည်လျာယီသောသူရောက်ကြသည်မဟာတန်ကြီးကျက်လှစွာသောဥဒကနောယေရင်ကျက်ကြီးကိုအရိမတိရံဤမှာဖဲ၌ဖြစ်သောတိရံကံကိုသာသင်္ကံကြောက်ရွံ့ပဲရှိဟူ၍တပ္ပိဘိယံပင်ပြန်ရှိဟူ၍ပတ္တိယတွေ့မြင်လျာယီပါရိမံထိုမှာပဲ၌ဖြစ်သောတိရံကံကိုခေမံဘေမရှိဟူ၍အပရိမေယံဘေရံမရှိဟူ၍ပတ္တိယအတွေ့မြင်လျာ၏။မန္တရဏီထိုမှာပဲကံတော်ကုမြောက်ကြောင်းဖြစ်သောနာဝါစလေတိလိနာအတ္တမရှိလျာ။အပါရာဤမှာပဲကံမှပါရံထိုမှာပဲကံတော်ကမနာယကုသွားခြင်းဟာဥဒ္ဒရာတိတူပါကုမြောက်ကြောင်းဖြစ်သောဒရာတိလိနာအတ္တမရှိလျာ။ဒီကောင်စေတယံတို့ထာကောထုခန္ဓာတောပရိသောထယောက်ကြသည်အညာဥဒကနောဤရေပြင်းကြခြင်းသည်မဟာကြီးကျက်လှပေ၏။ဩရိမန္တိရံဤမှာပဲ၌ဖြစ်သောတိရံကံဒီကတာလင်ကံကြောက်ရွံ့ပွင့်ရှိ။တပရိဗျံဘေးဗျံနှင့်တကွာဖြစ်၏။ဩရိမန္ထိုမှာပဲ၌ဖြစ်သောတိရံကံဒီကခေမံဘေးမရှိအပရိဗျံဘေးဗျံမရှိ။ဗန္ဒရဏီထိုမဘကံတို့ကုမြောက်ကြောင်းဖြစ်သောနာဝါစလေတိလည်းပဲနတ်တိမရှိရေ။အပါရဤမဘကံမှပါရံထိုမဘကံတို့ကမနာယသွားခြင်းဟာဥဒ္ဒရာတိတူဟာကုမြောက်ကြောင်းဖြစ်သောဒရာတိလည်းပဲနတ်တိမရှိလေ။ဟံဂါလီတိနာကတတာကပလန္တမြတ်ဖင်းသိက္ခေတိဝကောတန်ကတိတဝါစုယုံ၍ဂုံလံဖောင်ကိုပန္တိတဝါခွဲ၍တန်ဂုံလံထိုဖောင်ကိုနိဒာယအမိပြု၍ဟတေဟိသလက်တော်ဖြင့်၎င်းပါတိဟိသံခြေတော်ဖြင့်၎င်းဝါယမမနောအထုလျက်တုတိနာသံသာသောပါရံထုမဘကံတို့ကိစ္စဉ္စံတွားရပါမူကယန္တုနာတိကောင်းလေစွာဟူ၍အေယံဤသောသောစိတ်အကြံစီသည်အတ္တဖြစ်ပေါ်၍နာလျာ၏။ဒါကပါဠိတော်မှာဥပမာစကားရဖြစ်နော်။ ရေရင်ကြောကြီးတွေ့တဲ့အချိန်ခါကျတော့ဒီမှာပဲကန်းကြည့်လိုက်တဲ့အခါကျတော့ခဏကဝေကြီးလေးကောင်းဆိုတဲ့ဘိယန္ဒီကလည်းရှိတယ်။ရန်သူသူလူသတ္တမ၅ဟုဆိုတဲ့ဘိယန္ဒီကလည်းရှိနေတယ်။ဆောက်ရောက်တော့အတွင်းဒုတိယလူသတ္တမလို့ခေါ်ဆိုအပ်တဲ့တန်လျေမိုးထားတဲ့လူသတ္တမရဲ့ဘိယန္ဒာနဲ့ချင်းချင်းရှိနေတယ်။ဘာပြောရလဲ။ဝေကြီးလေးကောင်းဆိုတဲ့ဘိယန္ဒာကဘာပြောရလဲ။ဓာကြီးလေးပါဘိယန္ဒာရန်သူလူသတ္တမ၅ဟုရဲ့ဘိယန္ဒာကခန္ဓာ၅ပါးရဲ့ဘိယန္ဒာသံလျာချိန်မိုးထားတဲ့ဆောင်းရောင်မျိုးအတွင်သူရလူသားသမားရဲ့ဘေးရန်ဆိုတာကတဏှာနန္ဒီရာကတရားရဲ့ဘေးရန်အဲဒီဘေးရန်ဒီတကယ်ကြီးတွေမရှိလားမရှိပါဆင်းနေဟိုရန်ကုန်ပြည်နယ်တကယ်လေးရှိလားမရှိပါအဲအဲ့ဒါဒီနေ့သူကဘုန်းကြီးကိုလာကြောက်တယ်သူ့ကိုတသက်တာသစ္ဆုတ်ဗမာကြီးပါဆန္ဒရေးနောင်တမလုံးကြီးပါဆန္ဒရေးအတွက်ဆုံးဆုံးပါပါဟောတိတ်ထောင်းတဲ့တကားလေးနော်ဒီလိုဘုန်းကြီးရဲ့သစ္စာပိုင်းမှာလည်းချမ်းသာခြင်းနဲ့နောင်တမလုံးမှာလည်းချမ်းသာခြင်းနဲ့ဆိုရင်ဘုန်းကြီးတို့ကလူကြီးကြီးဘဝနဲ့နေပါအိမ်တော်မပြုနဲ့ဘုရားအကျဉ်းချုပ်ပြီးဟုတ်တယ်ဟုတ်လားဘာဖြစ်လို့လဲဒါပဲဆောက်ရောက်မြောအတွင်းသူရလူသားတော်မကတန်လျာမိုးပြီးတော့ကလိုက်နေတယ်ဒီဘေးရန်ကြီးကြောက်နေဘုမဘကန်ကူကဘုမဘကန်ကူမဲ့ပုဂ္ဂိုလ်ဟာဒီခန္ဓာငါးပါးဆိုတဲ့ရန်သူကလွတ်အောင်ရုံးရမယ်ဆောက်ရောက်မြောအတွင်းသူရလူသားတော်မရဲ့ဘေးရန်ကလွတ်အောင်ရောက်တယ်ဒီဘက်ကမှဒီဘေးရန်ကရှိနေတယ်ဟိုဘက်ကရောက်မှဒီဘေးကလက်ပါဒါကြောင့်ဟိုဘက်ကကုမဲ့ပုဂ္ဂိုလ်ကဒီရန်သူ6ရောက်မြောက်အတွင်းသူလူသားတော်မကိုလက်ခံထားလို့ဖြစ်ပါမှာမဖြစ်ဘူးသူကတန်လျောမိုးထားတော့မိရနဲ့ခေါင်းကိုဖြတ်တော့မယ်သူကအဲ့ဒီသဘောရှိနန္ဒီရာဇဆိုတာဘာပြောတာထိုးထိုးဘုံဘွားကိုတွင်တတ်မဲ့နေတာကိုလည်းနန္ဒီရာဇခေါ်တယ်ထိုးထိုးအာယုန်တွေကိုတွင်တတ်မဲ့နေတာကိုလည်းနန္ဒီရာဇတို့ခေါ်တယ်ဒါကြောင့်ဘုသူကမှမတွေ့တာရအကောင်းဆုံးပဲဘယ်ဘုံဘဝကမှမတွေ့တာရဒီအကောင်းဆုံးပဲလက်တိကြည့်ပေါ့တွေ့တာနေပြီဆိုလို့ရှိရင်တော့သူကတန်လျမုန်းထားတဲ့အတွက်အတွင်တတ်မယ်ဆိုတာကဘာဆိုတာလဲသူတို့ဘုံဘဝကိုတွေ့တာနေတမျှကလည်းဘာလို့ပြည်လို့နေတဲ့လုံငန်းရတဲ့ဒီကောင်းမှုတော်လည်းဖြစ်ခြင်းဖြစ်ကောင်းတာလုပ်ရင်ကောင်းမှုဖြစ်မယ်မကောင်းတာလုပ်ရင်မကောင်းမှုဖြစ်ကံရတည်ပါဘူးဒီကံကအကျိုးပေးရင်တော့တောင်းတာလေခန္ဓာ၅ပါးအကျိုးပေးဒီခန္ဓာ၅ပါးကဘာဖြစ်လဲဒီသတ္တမတွေပဲခန္ဓာ၅ပါးရှိလို့ချင်းပြေလို့ဆုံးမလားမဆုံးတော့ဒါကြောင့်ဒီနန္ဒီရာကလူသတ္တမဟာလေတန်လျင်မိုးထားတဲ့လူသတ္တမတူပဲဒါကြောင့်ဒီတွေ့တာမှုတဏှာရှိနေရင်တော့ထောက်အိုးရမယ်နားရမယ်သိရမယ်ဒီသံဃာမဘယ်လိုမှမကြွနိုင်ဘူးမလွတ်နိုင်ဘူးဒါကြောင့်ဒီမှာပဲကံကြည့်လိုက်လို့ချင်းဒီမူကြီးလည်းကောင်းဆိုတဲ့ဘိညာရန်လူရန်သူလူသတ္တမ၅ဥဆိုတဲ့ဘိညာထောက်ရောက်မြောက်အတွင်းသူလျောလူသာတမလို့ခေါ်ဆိုအပ်တဲ့တန်လျမိုးထားတဲ့နန္ဒီရာကဆိုတဲ့ဘိညာဉ်ဒီဘိညာဉ်တွေကရှိတယ်။ငွားကိုလူရဲ့ဖြစ်ရှိတတ်တဲ့ခိုးသားဓာတ်မြတ်၆ဥရဲ့ဘိညာဉ်ကလည်းသင်္ကန်းရှိနေတယ်။ဟုတ်တယ်မလား။အဲ့ဒါတော့ဒီဘိညာဉ်တွေကဒီမှာဘက်ကမှရှိတော့ဟိုမှာဘက်ကကိုကူးရတော့ကူးမဲ့အချိန်ခါမှာဟိုမှာဘက်ကဆိုတာကဘာလဲနော်အာရိမန္တိရံတသင်္ကန္တပရိဗျာတိကိုဘိက္ခုေတက္ကယအတေတအတိဒီမဘကံကဘာလဲဟိုမဘကံကဘာလဲဒီနှစ်ခုနော်ဒီမဘကံဆိုတာကဘာလဲအာရိမန္တိရံတသင်္ကန္တပရိဗျာတိကိုဘိက္ခုေတက္ကယအတေတအတိဝဇနံဘိက္ခုေစေတယံတောအာရိမန္တိရံတသင်္ကန္တပရိဗျာတိဧတံအာရိမန္တိရံတသင်္ကန္တပရိဗျာဟုသောဤဤဒီကသက္ကာယသာထေရှားရှိသောဥပါဒဏ်နဲ့ခန္ဓာ၅ပါးအပေါင်းဤအဓိပ္ပာယ်နဲ့အမိပါပေသည်ဒီမာဘကံကြောက်ရွံ့ပွေဘေးဘယံနေနေအတူတကွဖြစ်နေတဲ့ဒီမာဘကံဒီမာဘကံဆိုတာကဘာဖြစ်ရလဲထေရှားရှိနေတဲ့ခန္ဓာ၅ပါးရဲ့အပေါင်းကိုဆိုလိုတယ်သက္ကာယအတရားကိုပြောတာပဲသက္ကာယတက္ကာယဆိုတာကလောကမှာနည်းနည်းလေးဟိုမြင်မလို့နားလည်မှုလေးနည်းနည်းလေးတချို့ချွတ်ချော်နေတဲ့သဘောလေးရှိတယ်သက္ကာယလို့ပြောလိုက်လို့ရှိရင်သူဒိဋ္ဌိလို့တော်တော်ပြောတဲ့သက္ကာယဆိုတာကတန်တော့ကံရောသက္ကာယရောထင်ရှားရှိနေတဲ့ခန္ဓာ၅ပါးအပေါင်းကိုသက္ကာယဘယ်လိုထင်ရှားရှိတာလဲဘုမမောင်တန်းကလည်းဒီထင်ရှားရှိမှုနဲ့ပတ်သက်ပြီးသူတို့ကပါလဲ reality ဆိုတာဟုတ်လားဘာကို reality ခေါ်လဲတဲ့ညီမတို့ကသူ့ကိုမေးတယ်တဲ့သူကအမေရိကန်သွားတော့မယ်ဆိုလားပါသလားသူကလည်းကောင်းကောင်းမသိတတ်တော့ဘုန်းကြီးကမေးတယ်ဒီတော့ဒီမှာသင်္ချာရှိတယ်လို့ဗုဒ္ဓအမိဓမ္မာပြောနေတဲ့အတရားကိုဒီမှာဒီသက်ခါရဘယ်လိုသင်္ချာရှိတာအနိစ္စအနိဋ္ဌဒုက္ခအနိဋ္ဌအနတ္တအနိဋ္ဌနဲ့သင်္ချာရှိတဲ့တရားဒါ30ဘုံအတွင်းမှာအနိစ္စအနိဋ္ဌဆိုတာကဖြစ်ပြီးပြတ်တဲ့သဘောအနေနဲ့သင်္ချာရှိဖြစ ရှိပြီးပြတဲ့အနိစ္စအနိဒါဆိုတာဒါကိုနည်းနည်းလေးဖြတ်ချင်းအောင်ပြောရင်တော့မဖြစ်ခင်ကလည်းဒီယုတ်တည်ဒီညာနေတာမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမဖြစ်ခင်ကလည်းသူဖြစ်ရင်ငါဖြစ်မယ်ငါဖြစ်ရင်သူဖြစ်မယ်ဆိုပြီးတန်းစီစောင့်နေတာမရှိဘူးဖြစ်ပြီးတော့လည်းဒီနေရာမှာသွားပြီးတောင်းလို့ရလို့ပုံပြီးစုဆန့်နေတာမရှိဘူးမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမရှိခြင်းနှစ်ခုရဲ့အလဲကောက်မှတည်းယာယီအခိုက်အတန့်အဖြစ်ချင်းရှားဖြစ်ပေါ်လာတဲ့တရားဒါကိုရင်းရလိမ့်မည်လို့ခေါ်တယ်ဒါကအနိစ္စဒုက္ခအနတ္တအနိထအဖြစ်သင်္ချာရှိတဲ့တရားအနိစ္စသရကဖြစ်ပြီးပြည့်နေတဲ့သဘောကဒုက္ခသရကပြင်းပြင်းထန်ထန်ဖြစ်တဲ့အနိစ္စခံရတဲ့သဘောကတရားအနတ္တသရကဒီထဲမှာမပြတ်မစည်းပဲအခိုင်အမာနှစ်သာရအဖြစ်ပြီးနေတဲ့အထူးသဖြင့်သာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်များကျန်စီစေကုထတဲ့အသက်ကောင်၊လိဉ္ဇကောင်၊ဝိညာဉ်ကောင်၊အတ္တကောင်ဆိုတာမရှိဘူးယုံကြည်ကြည့်လိုက်ရင်လည်းသဘောတရားလေးတက်တက်ပဲမစကုထတဲ့ကလည်းတန်ခွင့်ရင်ပထဝီအာဘောဒီဇောဝါယောဟောနာကန္တရတ္တဩဇာတိတဲ့သကုပတတသကုအကြည့်ဆိုသဘောတရား10ခုရှိသဘောလေးတက်တက်အဲ့ဒီသဘောလေးတက်တက်ထဲမှာအခိုင်အမာတည်နေတဲ့အတ္တကိုလိုက်ရှာဖွေခြင်းတခုမှမရှိဘူးဒီသဘောသကုကလွယ်ရနေဒီသကုတက္ကလမတခြားဘာမှရှာဖွေလို့မတွေ့တော့ဘူးဒါကြောင့်တို့ကအနိစ္စအနေနဲ့ဒုက္ခအနေနဲ့အနတ္တနဲ့အနေထားအဖြစ်သင်္ချမ်းရှိနေတဲ့သဘောဝတခုဒါပေမဲ့လို့တို့ဒီသဘာဝတွေဒီတန်လောကမှာတကယ်ထင်ရှားရှိတဲ့တရားလားဆိုတော့မဟုတ်သေးဘူး။ဟိုဘက်ကဒါက30ဘုံအပြင်ဆိုတာ။30ဘုံရဲ့အပြင်ဘက်မှာတော့အနိစ္စဒုက္ခအနတ္တအနိအခင်သာဝရထင်ရှားတည်ရှိနေတဲ့အတ္တကတ္တအနိစ္စအနိစ္စရှိ။ရှိမှုလည်းမရှိဘူး။ပြတ်မှုလည်းမရှိဘူး။သူ့ရဲ့ထင်ရှားရှိမှုကြတော့သူကပရမရီယယ်လို့ဒီခေါ်တော့ဘယ်လိုထင်ရှားရှိတာလဲ။ဒါကြောင့်ဒီနေရာမှာထင်ရှားရှိနေတယ်ဆိုတာကဘာဆိုတာလဲ။အနိစ္စအနေဒါဒုက္ခအနေဒါအနတ္တအနေဒါအားဖြင့်30ဘုံအစမှာထင်ရှားရှိနေတဲ့သဘာဝတစ်ခုပြောတာပဲ။ဘယ်ခါလေးမှထင်ရှားရှိလဲ။မပြတ်ခင်အတွင်းလေးမှာအခိုက်အတန့်အားဖြင့်ယာယီထင်ရှားရှိတဲ့တရားပဲ။တကယ်နိစ္စသာဝရအနေနဲ့အမြဲတည်နေတဲ့ထင်ရှားရှိတဲ့တရားမျိုးမဟုတ်ဘူးလို့ဆိုလိုပါတယ်နော်။ဒါကြောင့်ဒီသက်ကရဲ့အဲ့ထင်ရှားရှိနေတဲ့ဒီခန္ဓာ၅ပါးအပေါင်း၌ခံယူချက်ကလေးတွေတချို့မှားနေ။အဲ့ဒီခံယူချက်မှားတာကိုတော့သက်ကရဲ့အဓိပ္ပာယ်လို့ခေါ်တာ။ခန္ဓာချက်ကမမှားဘူးဒီခန္ဓာငါးပါးတို့အပေါ်နဲ့အနိစ္စလိုပဲမြင်နေမယ်ဒုက္ခလိုပဲမြင်နေမယ်အနတ္တလိုပဲမြင်နေမယ်ယုတ်တရားလိုမြင်မယ်နံတရားလိုမြင်မယ်အကြောင်းတရားလိုမြင်မယ်အကျိုးတရားလိုမြင်မယ်မှန်နေတယ်ဒါကိုဒိဋ္ဌိလို့မပြောဘူးသူကတက္ကရာအပေါ်နဲ့အမြင်မှန်နေတာဒိဋ္ဌိဆိုတာကတော့အဲ့ဒီတက္ကရာခေါ်တဲ့ဒီခန္ဓာငါးပါးအပေါ်နဲ့ငါပဲသူပဲယောက်ျားပဲမိမပဲပုဂ္ဂိုလ်တ attva ပဲလူပဲနတ်ပဲပြမပဲတရိစ္ဆာန်ပဲစသည်ဖြင့်ခံယူချက်မှားနေတယ်ဒါကိုလည်းတက္ကရာအတိအကျခေါ်တယ်။သမ္မာရာဟုတုဖြစ်မယ်ဆိုလို့ရှိရင်တော့ရွှေတွေပဲငွေတွေပဲသမ္မာရာဟုတုတွေကိုဖတ်ပြီးရှုနိုင်တဲ့ပုဂ္ဂိုလ်များဒလိဗဆိုင်ပြီးအထက်ကလတ်တွေပဲ။ဘုဒ္ဓခေါ်တဲ့ဒီသောတာကြောင့်ဖြစ်တယ်။ကလတ်တစ်ခုတစ်ခုကိုတက်ခွဲကြည့်ရင်ပထဝီအာဘောဒီသောဘောယောဝဏ္ဏခန္ဓာရတ္တဩဇာဆိုပြီးသဘောတရား6ခုရှိတယ်။အတန်ပါခဲ့ရင်သဘောတရား9ခုရှိတယ်။ရှင်မျိုး9မျိုးသောရုပ်တွေရဲ့အဖွဲ့အစည်းကလတ်ကလေးတွေရဲ့အဖွဲ့အစည်းမှတ်တာဖြစ်အဲ့ဒီသင်္ကြန်ပုံပြသောရုပ်တွေကိုရွှေပဲငွေပဲကားပဲလေပဲရပဲအိုးပဲအိမ်ပဲတိုက်ပဲဒါပဲလို့သိနေပြီခံယူချက်ဒီမှားနေတယ်ဒီသိမှုဒီမှားနေတယ်အဲ့ဒီခံယူချက်မှားမှုကိုတက်တဲ့အတိအကျလို့ဒါတမျိုးခေါ်တယ်နောက်တစ်ခုကတော့ဘုနကပြောခဲ့တဲ့အတိုင်းပဲဒီသင်္ကြန်ရှိနေတဲ့ခန္ဓာ၅ပါးကိုပဲခန္ဓာတစ်ပါးကိုဆွေးယူတော်လကောင်ခန္ဓာ၅ပါးလုံးကိုဆွေးပြီးတော်လကောင်ခန္ဓာတစ်ပါးပါးကိုဆွေးပြီးတော်လကောင်အသက်ကောင်လေးကတော့ဝိညာဉ်ကောင်အတ္တကောင်အဖြစ်နဲ့ယုံကြည်ထားရင်အဲ့ဒါလည်းတကယ်အတိအကျအဲ့ဒီခန္ဓာငါးပါးအပေါ်နဲ့ခံယူချက်မမှားဘူးဆိုလို့ရှိရင်သူ့ကိုတက်ခါရလို့ပြောရုံနဲ့မိစ္ဆာတိတိမဖြစ်ပါဘူးနော်ဒါကြောင့်တက်ခါရဆိုတာကဘာဆိုရလဲသင်္ချာရှိနေတဲ့ဘယ်မှာသင်္ချာရှိတယ်လဲ30ဘုံအတွင်းမှာနော်30ဘုံရဲ့ပြင်ပမှာသင်္ချာရှိတာကိုပြောလို့ရင်မဟုတ်ဘူး30ဘုံအတွင်းမှာဒါကြောင့်သူဒီမှာပဲခန်းလို့ပြောတာနော်30ဘုံအတွင်းမှာထင်ရှားရှိနေတဲ့ခန္ဓာ၅ပါးတို့ရဲ့အကောင်ဘယ်လိုထင်ရှားရှိတာလဲအနိစ္စအနိထဒုက္ခအနိထအနတ္တအနိထအဖြစ်ထင်ရှားရှိတာနော်အဲ့ဒီသဘောကခန္ဓာ၅ပါးကလို့30ဘုံအတွင်းမှာလိုက်ရှာဖို့ကြည့်ခန္ဓာ၅ပါးရဲ့ပုံလုံးပြီးထင်ရှားရှိနေတဲ့သဘောကလောကမှာမရှိဘူးတဲ့ဗုဒ္ဓကနော်ကဲအဲ့ဒီမှာလဲသူကဘာပြောလို့ရလဲဒီခန္ဓာငါးပါးဒီမှာပဲကမ်းမယ်တက္ကရာခေါ်တဲ့ခန္ဓာငါးပါးကဒီမှာပဲကမ်းမယ်ဆိုတော့ဘာပြောလို့တလဲတက္ကရာသေတ္တာဒီဝဇဏံဒီတက္ကရောပိဟိအာဒီဝိသာတိဟိဥဒကဥဒကနောတဩရိမတိရံဝိယသတုမဘုဒ္ဓတိဟိသာတင်သောသပတိဖြော ဘက်ကရလို့ခေါ်ဆိုအပ်တဲ့ဒီခန္ဓာ၅ပါးဆိုတဲ့သင်္ချာရှိနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးဟာလေဘာဖြစ်လဲဒီမှာပဲကံဟာမွေးကြီးလေးကောင်ဆိုတဲ့ဘေးရန်ညာလူလူတ္တမငါဟုဆိုတဲ့ဘေးရန်ဆောက်ရောက်ကအတင်းဒုညောလူတ္တမဆိုတဲ့ဘေးရန်ရွာကိုလူရံဖြစ်ရှိနေတဲ့ခိုးသားဓမြဆိုတဲ့ဘေးရန်ဒီနဲ့ပြည့်နေတယ်လို့ပဲအဲဒီသက်ကရခေါ်တဲ့ခန္ဓာ၅ပါးမှလည်းဓာတ်ကြီး၄ပါးဆိုတဲ့ဘေးရန်ဒီနဲ့ပြည့်နေတယ်ရံတို့လူတ္တမ၅ဥဆိုတဲ့ဘေးရန်ခန္ဓာ၅ပါးဆိုတဲ့ဘေးရန်ဒီနဲ့လည်းပြည့်နေတယ်နန္ဒရဲ့မိုးပြီးလိုက်ပါလာတဲ့အတွင်းဒုညလူဆောက်ရောက်တော့အတွင်းဒုညလူတ္တမလို့ခေါ်ဆိုအပ်တဲ့နန္ဒီရာကဘေးရန်ဒီနဲ့လည်းပြည့်နေတယ်နောက်တစ်ခုခိုးသားဓမ္မ6ဥခေါ်ဆိုအပ်တဲ့အတွင်းအာရဏ6ပါးအပြင်အာရဏ6ပါးဆိုတဲ့ဘေးရန်လေးနဲ့ပြည့်နေတယ်။အဲဒီတော့အဲ့ဒီလိုဘေးရန်လေးနဲ့ပြည့်နေတဲ့အတွက်ဒီမှာပဲကန်းနဲ့သက်ကာယခေါ်တဲ့ခန္ဓာ၅ပါးနဲ့တူတယ်။တူပြီးကဲဒါပါပြောချင်တာလဲ။သောဘိဧကတဘိက္ခုနာကမ္မဋ္ဌာနာဝတိနေဝကတိတော။သောဘိသောသက်ကာယအမည်ရှိတဲ့တရားကိုလည်းပဲဧကတဘိက္ခုနာဤဟန်တော်တပါအာကမထာနာဝတိနေဝကမထာကြီးအစွမ်းဖြင့်ဒါလည်းကတိတော်ဟောကြားတော်မူအပ်ပါ၏ဘယ်လိုကမထာကြီးအစွမ်းဖြင့်ဒါလည်းဆရာရှင်ကဒီစကားလုံးလေးကိုဟောနေတယ်ဒီမှာပဲကန်းဆိုတာကသက်္ကာယရဲ့အမည်ဖြစ်တယ်ဆိုတဲ့ဒီစကားလေးကိုကမထာတစ်ခုအနေနဲ့ဘုရားဟောနေတာအလွတ်ဟောလိုက်တာမဟုတ်ဘူးဘယ်လိုကမထာလဲလို့မေးရင်သက်္ကာယဟိတေဘူမကပင်ဆက်ခန္ဓာသက်္ကာယသက်္ကာယဆိုတာတေဘူမကတေသုံးဘူမကကဘုံသုံးပါအတွင်းရှိတယ်ဘုံသုံးပါးအတွင်းမှာရှိနေတဲ့ခန္ဓာ၅ပါးကိုသက်္ကာယလို့ခေါ်တယ်နော်ဘုံသုံးပါးဆိုတာကဘာလဲကာမဘုံရူပဘုံအရူပဘုံကာမရူပအရူပခေါ်ဆိုအပ်တဲ့ဘုံသုံးပါးအတွင်းရှိနေတဲ့ခန္ဓာ၅ပါးကိုဘာလို့ခေါ်လဲသက်္ကာယခေါ်တယ်ဒါကြောင့်လဲတန်တော်ကာယောသက်္ကာယောအရာထင်ရှားရှိနေလို့သက်္ကာယခေါ်တယ်ဘယ်လိုထင်ရှားရှိတာလဲအနိစ္စအနိဋ္ဌဒုက္ခအနိဋ္ဌအနတ္တအနိဋ္ဌအဖြစ်ထင်ရှားရှိသေးသာတမတာတောနမရူပမေဝတိဧဝမိတ္တနမရူပဝဝဋ္ဌာနံအာဒိင္ကတဝါညဝရတနာကမထာနဝိထရေတ္တပန္တိသေသာထောခန္ဓာ၅ပါးတို့ဒီကတမတာတောအခြင်းအဖြင့်နမရူပမေဝနန္တိယုတ်ညသာတိဣတိဧဝဤတို့လေဣဒ္ဓဤအရာ၌နမရူပဝဝဋ္ဌာနံနမရူပဝဝဋ္ဌာနဟုခေါ်ဆိုအပ်တဲ့နယုတ်ကိုပိုင်းခြားမှတ်သားခြင်းလုပ်ငန်းရကုအာဒိင္ကတဝါအစပြု၍ညာဝရတရတဖို့တိုင်အောင်သောကမ္မထာနကမ္မထာကိုဝိထာရေတာပံအကျဉ်းဆက်၍ဟောကြားအပ်ပေ၏။ဟောခန္ဓာငါးပါးသိယုံနံခွဲယုတ်တရားနံတရားတွေပိုင်းခြားမှတ်တတ်ပြီးတဲ့အခါအကြောင်းတရားဆရာဖွေအကြောင်းတရားနေတဲ့ကတိယုံနံဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်သင်ပြီးဝိပဿနာရှိရင်လည်းအထတ်တဖို့ပေါ့ရောက်နိုင်တယ်။အဲ့အထတ်တဖို့ပေါ့ကမ္မထာကိုပဲမြတ်စွာဘုရားဒီမှာအကျဉ်းဆက်ပြီးဟောနေတယ်။ဒါဒီမှာပဲကံဒီမှာပဲကံကဘာခေါ်လဲသက္ကာယအမိရတဲ့ခန္ဓာ၅ပါးဒီနောက်တစ်ခုဒီမှာပဲကံကတာတင်ကတပ္ပရိပယဘေးပြန်နေရှိတယ်ယွင်းရှာဆက်စုပ်ကကြောက်ရွံ့ဝင်ကောင်းတဲ့ဘေးပြန်နေရှိနေတယ်ဘုံမှာပဲကံကြတော့ဗါလဲပါရိမန္တိရံခေမအပ္ပရိပယပါရိမန္တိရံပါရိမန္ထုံမှာပဲ၌ဖြစ်တော့တိရံကံဒီကခေမဘေးပြန်ဤအပ္ပရိပယဘေးပြန်မရှိဘုံမှာပဲကံကတော့ဘေးပြန်နေဘေးပြန်မရှိဘူးဆိုတော့ဘုံမှာပဲကံဆိုတာကဒါလဲပါရိမတိရံခေမအပရိပယံတိသောဘိက္ခုအနံနိဗ္ဗာန်တေတံအဓိပ္ပာယနာသိခဝေစေတယံတို့ပါရိမတိရံခေမအပရိပယံတိဧတံပါရိမတိရံခေမအပရိပယံဟူသောယေမိလိကနိဗ္ဗာန်တံနိဗ္ဗာန်တရားတော်မြတ်၏အဓိပ္ပာယနာအမိပါပေသည်။ဟောမဘေကံဟောမဘေကံဆိုတာဘာလဲနိဗ္ဗာန်အဲ့ဒီဟောမဘေကံကဘယ်လိုသဘောရှိလဲခေမဘေးလည်းကင်းတဲ့အပရိပယဘေးပြန်နေလည်းလုံးဝမရှိဘူးဘေးရန်ခတ်တင်းကင်းနေနေတယ်။ဘာဘေးရန်နေလဲ။မွေးကြီးလေးကောင်းဆိုတဲ့ဘေးရန်မှလည်းကင်းလို့တယ်။ရန်သူလူသားတမန်ငါဥဆိုတဲ့ခန္ဓာငါးပါးဘေးရန်တွေကလည်းကင်းလို့တယ်။နောက်တစ်ခုတန်လျက်မိုးပြီးတော့နောက်ကလိုက်နေတဲ့အတွင်လိုက်နေတဲ့ဆောက်ရောက်မြောက်အတွင်ဒုလျက်လူသားတမန်ရဲ့ဘေးရန်ကလည်းလွတ်နေတယ်။ရွာကိုလူရံဖြစ်စီတဲ့ခိုးသားတို့မြောက်ဘေးရန်ဆိုတဲ့အပြင်အရဏ၆ပါးအပြင်အရဏ၆ပါးဒီအပြင်ရကလည်းလွတ်ကင်းတယ်။အဲ့ဒီဘေးရန်အလုံးလွတ်ကင်းနေတဲ့အတွက်ဟောမဘေကံနိဗ္ဗာန်ဒီဘေးကင်းတဲ့ဒေတာအဲ့ဒီဘေးကင်းတဲ့ဒေတာရောက်မှဖြစ်မလဲ။ဆန္ဒမေဒီမှာဘေကံကတော့ဘယ်နေရာမှာဆန္ဒတာရှိ ဆက်လို့မလေးကဒီကောင်ကြီးပြောကသူကဒီလိုက်ရင်ဝှစ်ချင်တော့နေရာရွေးချင်တယ်ဘယ်နေရာကောင်းမလို့ဆိုတာဒါနဲ့ဦးဇင်းကတော့ပြောလိုက်ပါတယ်ဒီကောင်ကြီး30ပုံအတွင်းမှာကောင်းတဲ့နေရာတစ်ခုမှမရှိဘူးဒါနဲ့လက်ခံနိုင်လားနေရာတိုင်းမှာပြဿနာရှိဒီနေရာကြည့်ဒီနေရာမှာဒီနေ့တန်တဲ့ပြဿနာရှိဟိုနေရာကျတော့ဟိုနေ့တန်တဲ့ပြဿနာရှိတာပဲပြဿနာတော့မရှိဘူးဆိုလို့ရှိရင်30ပုံအတွင်းမှာသူတော်ကောင်းတွေညီးမိပါတော့မင်းမြေတန်ကူဒီလူနဲ့အိမ်အောင်ပြင်ကောင်းမယ်ထင်အိမ်အောင်ပြလိုက်ကြတာပဲတော်တော်ကြပြဿနာတွေမပေါ်ဘူးလားတော်တော်ကြရကြပြန်ပြီတော်တော်ပုတ်ကြပြန်ပြီတော်တော်တက်ကြပြန်ပြီတော်တော်တားတော့မဖြစ်လို့တော်တော်သမီးကောင်ကဖြစ်လို့ငါကိုစဉ်းစားတော့မှအဲ့ဒါတွေပါလားမပါဘူးအကောင်းဘက်ကထည့်စဉ်းစားပြီးအိမ်အောင်ပြလိုက်တာပဲမဟုတ်ဘူးလားဒီကကြီးမကောင်းတဲ့တစ်ခုမှထည့်ပြီးစဉ်းစားပြီးတော့များပါလားမပါပါဘူးအကောင်းပဲနောက်ဆုံးကိုထင်းတဲ့တိုင်းဖြစ်သလားမဖြစ်ဘူးဘာဖြစ်လို့နေရာတကာမှပြဿနာရှိတယ်ဘာကြောင့်ဒီပြဿနာရှိရမွေးကြီးလေးကဆိုတဲ့ဘိယံကလည်းအမျိုးရှိတယ်။ညာလူလူသားသမားငါဟုဆိုတဲ့ဘိယံကလည်းအမျိုးရှိတယ်။တန်လျာမိုးချီပြီးလိုက်ပါနေတဲ့အတွင်းသူလျော၆ယောက်မြောက်လူသားသမားရဲ့ဘိယံကလည်းအမျိုးရှိနေတာ။တွေ့တဲ့နေရာမှာသူတို့ကတတ်ပါ။ဒီတော့ဒီညာလူတွေဝိုင်းနေတဲ့နောက်ငါကလူရဆက်စီတတ်တဲ့ခိုးသားတို့မြောက်၆ဦးတို့ရဲ့ဘိယံကလည်းအမျိုးတိုင်းရှိတယ်။ဒီလိုတော့ဒီသူတို့တွေကအခွင့်ပင်နဲ့သူတို့ကချမှတ်။ချရင်ဘာဖြစ်မလဲ။ပြဿနာပေါ်လာတာဒါလေဘယ်နေရာမှာမှ30ပုံအတွင်းမှာပြဿနာရှင်းနေလို့ရှိပါမလားမရှိဘူးဒါဆိုတော့ဟိုမှာပဲကန်းကတော့ဘေးကင်းတယ်ဆက်နေတယ်ဒီမှာပဲကန်းမှာဘာမှဘေးကင်းတာမရှိဘူးဒါကြောင့်ဆက်နာကိုအလွန်ရှိတယ်ဆိုလို့ရှိရင်တော့ဘယ်နေတော့ညာကိုပြန်ကြည့်လိုက်ဒီကလေးလေးဘာလို့ ਆ မလဲဟိုဘက်ကန်းရောအကူကဒါဆိုတာဟုတ်တယ်မလားဟိုဘက်ကန်းကိုကူးမယ်ဆိုလို့ရှိရင်သူ့ခေါ်သွားလို့ဖြစ်ပါမလားဟမ်မဖြစ်တော့ဘူးဒါတတိယဘာဖြစ်လို့လဲဟိုမှာ6ယောက်မြောက်သူကအတွင်းတူလို့လူသားသမား6ယောက်မြောက်အတွင်းတူလို့လူသားသမားခေါ်တဲ့ဒီနန္ဒီရာဂကြီးကိုဖက်ပြီးဟိုဘက်ကန်းကူးသွားမယ်ဆိုလို့ရှိရင်တော့ကူးလို့ရပါမလားမင်းတို့ဒီကျိုးကပြန်ဆွဲထားတာဘယ်လို့မှကူးလို့မရဘူးဟုတ်တယ်မလားဒါကြောင့်ဟိုဘက်ကန်းကူးခြင်းပြီဆိုလို့ရှိရင်တော့ဟိုဘက်ကန်းရောက်အောင်ဒီ6ယောက်မြောက်အတွင်းတူလို့လူသားသမားတို့ရဲ့အဖေရန်ကလှုပ်အောင်ကြုံအောင်ရုံးရရုံးတဲ့အချိန်ကကျတော့ဘာနဲ့ရုံးမလဲဟုတ်တယ်မလားရုံးမုံလေးကိုမြတ်စွာဘုရားကဘယ်လိုခေါ်ထားလဲ။အဓဂောဘိကဝေတတ္တပုရိတ္တဧဝမတ္တအယံခောမဟာဥဒကံတော်အာရိမန္တိရံတန်ကံတပ္ပိဖျံပါရိမန္တိရံခေမအပတိဖျံနတိသနာဝတန္တရဏီဥဒရတေတုဝါအပ္ပရပါရံကမနာယယန္နုလဟံတိနာကတ္တကောပရတံတံကံတိတဝကုဏံဖန္တိတဝတံကုဏံနိသယဟတိဟိသပါတိဟိသဝေမမနောတုတိနာပါရံကိစီအန္တိဘိက္ခဝေစိတ္တယံတို့အထခောထောခ၌တတ္တပုရိသတ္တထောယောက်ျာဤတန်တန်၌ဤဝံဤသောအကျံစီတိအတ္တဖြစ်ပေါ်၍လာလျာဤသူစိတ်တဲ့အကျံစီတခုပေါ်တယ်တဲ့ဘုရားကပြောပြီးပြီဘာဖြစ်လို့လဲဘယ်လိုပေါ်လဲအယံခောမဟာအယံခောဤဒီကမဟာဥဒကံတော်ကြီးကျက်လှသောတော်ရည်စင်ကြခြင်းဖြစ်သည်ဒီရည်စင်ကြီးတဲ့တိတ်ကြီးပြည့်လေအရိမန္တိရာဣမဘဏဖြစ်သောတန်တိကတန်တင်ကံရင်းရှားဆက်သို့ဖွဲ့ရှိသဗ္ဗိဗျံပေးပြန်ခြင်းတကွာဖြစ်၏အရိမန္တိရာထိုမှာဘဏဖြစ်သောတန်တိကခေမံပေးသည့်အပရိဗျံပေးမရှိတန်တရဏီကုမြောက်ကြောင့်ဖြစ်သောအဘာရဣမဘဏကမှပါရန်ထိုမှာဘဏကသို့ကမနာရသွားခြင်းဟာတန်တရဏီကုမြောက်ကြောင့်ဖြစ်သောနဝါစသေတိလည်းပဲနတ်တိမရှိလျာဩဒရဒေတုဝါထုမဘေသံသောကုညောကြောင့်ဖြစ်သောတရားဒီလည်းပဲနတ္တိနာသအတ္တိမရှိနတ္တိမရှိလျာဟံဃာတိတိနာကတသာသာပလန္တာယထင်တိတ္ထတေယကိုတံကတိတေဝါစုယုံ၍ဂုံလံဖောင်းကိုပန္တိကြောပါဖွင့်၍တံဂုံလံထောဖောင်းကိုဤကယမိဒီဝေဟတ္တိဤသလည်းတို့ဖြင့်၎င်းပါတိဤသခြေတော်ဖြင့်၎င်းဝါယမမနောပြောသာအထုသယတုတိလံချမ်းချမ်းသာသာပါရန်ထုမဘေသံသောပြည့်စုံရန်တွားရဗမုကယနုနာကောင်းလေစွာဟုတ်ကဲ့ကံဒီလိုကုရင်တော့အတိတ်ကောင်းပဲဖောင်းဖွဲ့ပြီးကုရင်နော်ဒီတော့ဖောင်းဖွဲ့ပြီးဟိုမှာပဲကံကုလိုက်ရင်တော့အတိတ်ကောင်းမယ်လို့ဒီလိုသူကစိတ်အကြံစီဖြစ်ရှင်းတဲ့သင်္ခါကျတော့အဲ့ဒီမှာဖောင်းဆိုတာဘာပြောတာကုဏ္ဏတိကောဖြစ်သောအရိယတေတံအထင်းကြီးကတော်မေခတအဓိပ္ပာယ်ဆန္ဒတရားတိတံသမ္မာဒိဋ္ဌိသမ္မာသင်္ခါဘောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယမသမ္မာတ္တိသမ္မာသမာဓိဘိက္ခဝေစိတ္တယံတို့ကုံလံတိဣဒံကုံလံဖံဟုသောဤမည်သည်ကအရိယတမြတ်သောအထင်းကြီးကသာစစ်ပတ်သောအင်္ဂါနှင့်ပြည့်စုံသောမဂ္ဂတအရိယမေတ္တရာဤအဓိပ္ပာယ်ဆန္ဒအမိပါပေ၏တရားတိတံထောအရိယမေဟုသည့်အပင်ဤဟုမူကား သမ္မာတိတိသမ္မာတိတိ၎င်းသမ္မာတိင်္ဂဘောဓမ္မတိင်္ဂဘ၎င်းသမ္မာဝါစာသမ္မာဝါစာ၎င်းသမ္မာကမ္မတောသမ္မာကမ္မတ၎င်းသမ္မာအာဇီဝသမ္မာအာဇီဝ၎င်းသမ္မာဝါယမောသမ္မာဝါယမ၎င်းသမ္မာတတိသမ္မာတတိ၎င်းသမ္မာသမာတိသမ္မာသမာတိ၎င်းဒီမဂ်ကဘယ်နှပါလဲ7ပါဒါပြင်ဟောမဘကံဘေးကျင်နဲ့ထောမဘကံကုကျင်နဲ့ဆိုလို့ရှိရင်တော့ဘယ်ဖောင်းနဲ့သွားရမလဲမဂ်ကင်7ပါဆိုတော့ဖောင်းနဲ့သွားရမယ်ကဲမဂ်ကင်7ပါကြည့်ပါအားလုံးနားလည်ကြတယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိ7ပါးဘာကိုသမ္မာဒိဋ္ဌိခေါ်လဲခဏခဏပြောနေပါတယ်ဓမ္မဗုဒ္ဓမှာပေါ့ဒုက္ခေညာဏံဒုက္ခသမုဒိယညာဏံဒုက္ခနိရောဓေညာဏံဒုက္ခနိရောဓဂမိနိယပရိပရာယညာဏဒုက္ခသစ္စာတိတာသမ္မာဒိဋ္ဌိသမုဒိယသစ္စာတိတာသမ္မာဒိဋ္ဌိနိရောဓသစ္စာတိတာသမ္မာဒိဋ္ဌိမဂ္ဂသစ္စာတိတာသမ္မာဒိဋ္ဌိအဲ့ဒီသမ္မာဒိဋ္ဌိဆိုတော့ဖောင်ပေါ်တက်စီပြီးဟောကကန်ကုပါဒီလိုပြောတာဒီတော့သမ္မာဒိဋ္ဌိဖောင်ကုန်မှာမရှိဘူးဟောကကန်ကုလို့ရမလားမရဘူးဒါဖြင့်ဟောကကန်ကုကျင်တဲ့ပုဂ္ဂိုလ်ဒီသိရမယ်ရရှိရမယ်သမ္မာဒိဋ္ဌိခေါ်တဲ့ဖောင်တစ်ခုကပါလေဒုက္ခဒိဋ္ဌိကိုသိရမယ်သမုဒိယဒိဋ္ဌိကိုသိရမယ်နိရောဓဒိဋ္ဌိကိုသိရမယ်မဂ္ဂဒိဋ္ဌိကိုသိရမယ်ဒီအသိဉာဏ်ဆိုတဲ့ဖောင်ပေါ်ကိုတက်စီပြီးတော့ဟောကကန်ကုရဒီတော့ဒုက္ခဒိဋ္ဌိဆိုတာကဘာပြောတာလဲဘာကိုဒုက္ခဒိဋ္ဌိခေါ်လဲနာရဏရဏရဏသာကုဒုက္ခတိပြောတာမဟုတ်ဘူးဗာရဲလေတန်ခိတ်တိနပိစုဗာရဏေခန္ဓာဒုက္ခအကျဉ်းချုပ်အပြင်ပြောမယ်ဆိုလို့ရှိရင်ဥပါဒာနဲ့ခန္ဓာ၅ပါးတိဒုက္ခတိသာဘာကိုဥပါဒာနဲ့ခန္ဓာခေါ်လဲခန္ဓာဒိဋ္ဌိတို့ဖြင့်ငါငါဟာလို့စွန့်လန်းယူနေတဲ့ခန္ဓာ၅ပါးပဲအာသောတရားတို့ရဲ့အာယုံဖြစ်နေတဲ့ခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးကိုဥပါဒာနဲ့ခန္ဓာခေါ်တော့အဲ့ဒီသဏ္ဍာန်တည်းတည်းဖြင့်ဆွေးယူနေတာဘယ်ခန္ဓာကလေးအပေါ်မှာဆွေးယူကြတယ်လို့ပြီးတော့ယံချင်းရှိရူပါတိတနာကတပိစုဘန္နဣဇ္ဇဓမ္မပိဓမ္မဩလာရိသဝတုကုမမဟိနဝပရိဓမ္မယံတိရိတ္တိကေဝါသာသောဥပါဒာနိယံဆိုပြီးတော့ဒီလိုခရဟောထားပါတယ်နော်အတိတ်ခန္ဓာငါးပါးအပေါ်မှာလည်းသဏ္ဍာန်တည်းတည်းဆွေးတယ်ငါလိုလည်းဆွေးတယ်ငါဟာလိုလည်းဆွေးတယ်အတိတ်ကငါဘယ်လိုဖြစ်ခဲ့လဲအတိတ်ကငါဟာရိကဘာလို့ဘာလို့ဖြစ်ခဲ့လဲမဆွေးဘူးလားဆွေးတယ်ပိစုံဗန္ခန္ဓာ၅ပါးပုံပေါ်လဲငါလို့ဆွဲတယ်ငါဟာလို့ဆွဲတယ်အနာဂတ်ခန္ဓာ၅ပါးပုံပေါ်လဲငါလို့ဆွဲတယ်ငါဟာလို့ဆွဲတယ်ပိစတခန္ဓာ၅ပါးကိုလဲငါလို့ဆွဲတယ်ငါဟာလို့ဆွဲတယ်ပိစတခန္ဓာ၅ပါးဒီအပေါ်မှာလဲသူလဲဟာလို့ဆွဲတယ်သူဟာလို့ဆွဲတယ်ပေါ့ဟုတ်တယ်မလားဟောလာရိကဒုက္ခမဟိနပဏိတဒုရတဏိကခေါ်တဲ့ခန္ဓာ၅ပါးဒီအပေါ်မှာလဲငါငါဟာဆိုပြီးဆွဲနေကြတယ်သူသူဟာဆိုပြီးဆွဲနေကြအဲဒီလိုဆွဲနေတဲ့တဏှာဒိဋ္ဌိတို့ဖြင့်လှမ်းပြီးဆွေးယူရအာယုံဖြစ်တဲ့အတိတ်အနာဂတ်ပိဿုကံဣဇဒဗိဒဩရိကဒုက္ခမဟိနပဏိဒဒုရတဏိကခေါ်တဲ့တစ္ဆက်တစ်မျိုးသောအချင်းအားအပြင်ဒီနေတဲ့ဒီခန္ဓာ၅ပါးကိုဘာခေါ်လဲဒုက္ခသစ္စာလို့ခေါ်တယ်။အဲဒီဒုက္ခသစ္စာအမြင်ရတဲ့တစ္ဆက်တစ်မျိုးသောအချင်းအားဖြင့်ဒီနေတဲ့ဒီခန္ဓာ၅ပါးကိုသိမှဒုက္ခသစ္စာကိုသိတဲ့သမ္မာဒိဋ္ဌိဉာဏ်လေးတစ်ခုရမယ်။ဒီတော့မိရအတိတ်လည်းမရှိဘူးအနာဂတ်လည်းမရှိဘူးဝိပဿနာဆိုတာကပေါ်ရပေါ်ရပေါ်ရပေါ်ရခဏမှာပေါ်ရပေါ်ရဘုရားရှိရတယ်ဆိုတော့သူကအတိတ်ရှိတာပါလိမ့်လားမပါဘူးအနာဂတ်ရှိတာလည်းမပါဘူးမပါတော့အတိတ်နာဂတ်ခန္ဓာ၅ပါးလည်းတည်ုံမလားမတည်ဘူးပေါ်ရဘုရားရှောက်ရှုနေတဲ့ပုဂ္ဂိုလ်ကိုယုံနေတဲ့ရှိပါဘယ်လိုတည်လဲသင်္ခါရီပါအထုတ်တဲ့ပုဂ္ဂိုလ်တွေဒီထဲပါကြပါတနည်းအထုတ်လို့လည်းယုံနေတဲ့ရှိပါတည်လားမတည်ဘူးနည်းနည်းအထုတ်လည်းမတည်ဘူးသုံးနည်းအထုတ်လည်းမတည်သေးဘူးဘာဖြစ်လို့လဲလုံငန်းတွင်လေးမှာကဒီသမ္မာဒိဋ္ဌိဉာဏ်ရရှိအတွက်တစ်ဆင့်ပြီးတစ်ဆင့်သွားမယ်လုံငန်းဖြစ်ဘယ်လိုတစ်ဆင့်ပြီးတစ်ဆင့်သွားရမလဲဆိုတော့ဒီမဂ်ရဲ့ရှင်ပါကျင့်ခြင်းဆိုတာကဒီလိုဘုရားရှင်ရဲ့သာသနာတော်မှာအရေးအကြီးဆုံးအဆက်ဆက်အကြဆုံးကျင့်ခြင်းဖြစ်ပါတယ်ဒီကျင့်ခြင်းမှာမြတ်စွာဘုရားကနိဗ္ဗာန်ဆိုတဲ့ထုံးမပဲကံကိုကိုယ့်ရဲ့အပိုင်းမှာသမ္မာဒိဋ္ဌိကစေတန်းကပါဝင်ရမှာဖြစ်လို့အရေးကြီးဆုံးတော့သမ္မာဒိဋ္ဌိကိုစေတန်းကတင်ပြီးခေါ်လိုက်တယ်ခေါ်လိုက်တဲ့အချိန်ကျတော့ဒီသမ္မာဒိဋ္ဌိဉာဏ်ပညာရရှိရေးအတွက်ဘာလို့လဲလို့ကြည့်လိုက်ရင်စည်းစင်းလေးတွေမှာအစဉ်လို့စည်းစင်းအတိုင်းစနစ်တကျအရှင်းဖို့လိုအပ်လာနမဝါစာနမကမ္မတာနမအဇီဝဒီလမဲ့ရှင်သုံးပါနမဝါစာကောင်းမွန်မှန်ကန်တဲ့ဝဇီကန်လေးနဲ့ပြည့်စုံအောင်လုပ်ပြန်နမကမ္မတာကောင်းမွန်မှန်ကန်နေတဲ့ကာယကန်လေးနဲ့ပြည့်စုံအောင်လုပ်ပြန်နမအဇီဝကောင်းမွန်မှန်ကန်နေတဲ့အတန်ဝိဝါကြောင့်စင်ကြယ်မှုတွေနဲ့ပြည့်စုံအောင်လုပ်ပြန်ဒါဒီလကျင်းစင်ဒီလောက်ကျင့်တဲ့ကောပရမကျင့်တယ်ဘယ်လိုကျင့်မလဲဘယ်လောက်ထိကောင်းရမလဲဘယ်ချင်းသားစကောင်းရမလဲ လွန်ခဲ့တဲ့အချိန်ကြီးကောင်းခြင်းကောင်းမကောင်းခြင်းဒီနေ့တရားအထုတ်တယ်မယ်တရားကိုဝင်တော့မယ်လို့ဆုံးဖြတ်ချက်ချင်ဒီနေ့သင်ခဲ့ဖို့လို့လိုတယ်ပေါ့လွန်ခဲ့တဲ့အချိန်ကလည်းမကောင်းတဲ့တွေကိုထည့်ပြီးရေတွက်နေလို့မရဘူးထုံးကြည့်ပေါ့ဒီနေ့အင်္ဂုလိမာလလူ့ဘာမှာသူဘယ်တော့လူတွေပဲတက်တယ်ယဟန်မရောက်နေဒီပဲနေတယ်ဒီဟန်ကြောင့်ကိုခိုင်ခိုင်မင်းမင်းဆောက်တည်လိုက်တယ်အဲ့ဒါတဖို့ပေါ့ရောက်သွားတာပဲရတယ်သမ္မာပါဠိပိဋကမှာဒီလူ့ဘာပိဋကမှာလို့ဆိုလို့ပါလေသာသနာ့ဘောင်ရောက်တည်နေတာဆိုဒီလားဒီစီစဉ်ကြည့်နေဖြစ်နေတယ်အဲ့ဒါတဖို့ပေါ့ဆောက်သွားတာပဲဒီတဖို့ရှိသွားတယ်နော်ဒါကြောင့်ဘယ်အချိန်ကနေဆက်ပြီးဒီဒီလားတွေဆင်ခြင်ရမလဲတရားကျင့်မယ်လို့ဆုံးဖြတ်တဲ့အချိန်ပေါ့ဒီအချိန်ကနေဆက်ပြီးဒီဒီလားကိုဆင်ခြင်အောင်ဆောင်ထင်းလိုက်ဒီလားမဲ့ခင်ဆင်ခြင်ပြီးတဲ့အချိန်ကကြတော့ဒါလို့ရမလဲမမာရိမဲ့ခင်ထူထောင်ရပါတယ်သမ္မာဝါယမသမ္မာသတိသမ္မာသမာဓိခေါ်တယ်ဒီသမာဓိမဲ့ခင်သုံးပါးနဲ့ပြည့်စုံအောင်ကျူးဆန်းရတယ်သို့တော့ဒီမှာလူရင်းကသမာဓိကလူရင်းဖြစ်ပါတယ်သမ္မာဝါယမနဲ့သမာသတိတို့ကတော့သမာဓိမဲ့ခင်ပြည့်စုံအောင်အာပေကူညီနေတဲ့ကိရိယာလေးတွေပဲဒီတော့ဒီသမာဓိကိုထူထောင်မှဒုတိယအဆင့်အနေနဲ့ဒီသမာဓိထူထောင်မှဖြစ်ထားမယ်သမာဓိဖြင့်သမ္မာသင်္ကပ္ပခေါ်တဲ့တတိယဆင့်ဒီညာမဲ့ခင်ပေါ်လာမှာဒါကြောင့်သမာဓိဘိက္ခဝေပါဝေသသမာဓိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပက္ခဏာတိဘိက္ခဝေစိတ္တယံတို့သမာဓိသမာဓိကိုပါဝေသပမျာအထုကြပါကုန်လောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်မျိုးသည်ယထာဘုဒ္ဓံမဖုံးမပြဟုတ်တိုင်းမှန်စွာပက္ခဏာတိကိုယ်ပဲပြပြတိဤယဟန်တို့သမာဓိထူထောင်ကြသမာဓိရှိနေတဲ့ယဟန်တွေမဖုံးမပြဟုတ်တိုင်းမှန်စွာကိုယ်ပဲပြပြတိပါれယထာဘုဒ္ဓဉာဏ်နဲ့တဒ္ဒနာမဟုတ်မှပြဟုတ်တယ်မှန်တာတိတယ်ဆိုတော့ဗာရီလည်းလို့ပြီးတော့ဥပါဒသမုဒိယသာအဋ္ဌကမိသဝေဒနာယသမုဒိယသာအဋ္ဌကမိသဒိညာယသမုဒိယသာအဋ္ဌကမိသသင်္ခါရဏသမုဒိယသာအဋ္ဌကမိသဝိညာဏသာသမုဒိယသာအဋ္ဌကမိသယုတ်ဝေဒနာဒိညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကိုမဖောက်မပြန်ဟုတ်တိုင်းမှဆိုသိအကြောင်းတရားတွေထင်ရှားဖြစ်တော့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ပုံအကြောင်းတရားတွေချုပ်ငြိမ့်သွားရင်အကျိုးခန္ဓာ၅ပါးချုပ်ငြိမ့်ဖို့ကိုလည်းဟုတ်တိုင်းမှဆိုသိအကြောင်းတရားနဲ့တကွခန္ဓာ၅ပါးတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုလည်းဟုတ်တိုင်းမှဆိုသိအဲ့ဒီလိုဟုတ်တိုင်းမှဆိုသိရင်အတွက်ဘာလုပ်ရမလဲသမာဓိထူထောင်မှအားတရားဟောထားနော်ဒီတော့ဒီနေ့မှကသမာဓိထူထောင်မှုမလိုဘူးဆိုတော့မဂ္ဂင်က၈ပါးပြည့်ပါအောင်မပြေတော့သူကမဂ္ဂင်က9ပါးရှိတဲ့ဖုံလေးနဲ့ဟိုဘက်ကူးရင်ရပါမလားမရတော့ဘူးဘာကြောင့်လဲသမာဓိရှိမှသိနိုင်တဲ့တရားကိုသမာဓိထူထောင်မှသာသိမှာပေါ့သမာဓိမရှိဘဲနဲ့ဘယ်လိုမှမသိနိုင်ဘူးလို့ဘုရားကလည်းအတိအကျဟောနေပါတယ်ဘယ်လောက်ထိဟောလဲဆိုရင်သမာသမာဓိမိအတ္တိသမာသမာဓိဝိပန္နကအလူပတိတံဟောတိယထာဘုရားညာဏတတနာဟောအင်္ဂုတ္တပါဠိတော်များမှာသမာဓိသုတ်တန်ဆန်တဲ့သုတ်တန်ဆန်တဲ့ထိုသုတ်တန်ဒီမှာဘုရားဟောထားတယ်နမသမာဓိမိနမသမာဓိတရားသည်အတ္တတိမရှိလတ်သောနမသမာဓိဝိပ္ပန္နတာနမသမာဓိတရားချုပ်တဲ့ပစ္စည်းဖြင့်ဤတဲ့ပုဂ္ဂိုလ်တဏ္ဍ၌ယထာဘုဒ္ဓဉာဏတတနာယထာဘုဒ္ဓဉာဏ်အမည်သည်အတုပါဏိတံဖြစ်ပေါ်လာရန်အကြောင်းတရားချုပ်တဲ့ပစ္စည်းဖြင့်ဤသည်ဟောသည့်ဖြစ်လေ၏ယထာဘုဒ္ဓဉာဏတတနာဟုတ်တိုင်းမှာဆိုသိတဲ့မြင်တဲ့ဉာဏ်အမည်ဆိုတာဘာပြောတာလဲခொနကပြောခဲ့တယ်ခန္ဓာငါးပါးကိုသိတာဉာဏ်သိနည်းရသမုဒိအနဝရုပပရိစ္ဆေဒညာအကြောင်းတရားခန္ဓာငါးပါးတို့အကြောင်းတရားတွေထိရှားဖြစ်ခြင်းကြောင့်အကျိုးခန္ဓာငါးပါးထိရှားဖြစ်ပုံသိတာဉာဏ်သိနည်းရတော့ခန္ဓာကပိစ္ဆေပရိကညာပေါ့အကြောင်းတရားတွေချုပ်ရင်အကျိုးတရားတွေချုပ်ပုံသိတာဉာဏ်သိနည်းရဆိုလို့ရှိရင်တော့ဥပ္ပယဥပ္ပယဉာဏ်နဲ့တော့ပါပါတယ်အကြောင်းအကျိုးဉာဏ်လုံးနဲ့ဖြစ်ပြီးပြည့်နေတဲ့သဘောတွေကိုသိတာကတော့မမတနာဉာဏ်နဲ့ဥပ္ပယဉာဏ်2မျိုးပဲကောင်းလိုက်တော့နမရူပပရိသေရဉာဏ်ရပိစ္ဆေပရိကဉာဏ်ရနမတနာဉာဏ်ရဥရိယပြဉာဏ်ရအဲ့ဒီဉာဏ်၄ပါးကိုယထာဘုဒ္ဓဉာဏ်တဒ္ဒနာလို့ခေါ်ပါတယ်အဲ့ဒီယထာဘုဒ္ဓဉာဏ်တဒ္ဒနာလို့ခေါ်တဲ့ဟုတ်တိုင်းမှာဆိုသိတယ်ဒီဉာဏ်အမြင်ရရှိရအတွက်ဘာလို့ရမလဲသမာဓိထူထောင်ရသမာဓိချွတ်တဲ့ပစ္စည်းနေတဲ့ပုဂ္ဂိုလ်တန်တမ်းမှာအဲ့ဒီဉာဏ်အမြင်ဘယ်လိုမှမပေါ်နိုင်ဘူးလို့ဘုရားအတိအကျဟောတယ်သမာဓိဆိုတာတမ်းပြီးဘာလဲလို့မေးတော့ဝိသုဒ္ဓိကျင့်စဉ်အရာပြောမယ်ဆိုလို့ရှိရင်စိတ်တဝိသုဒ္ဓိကိုခေါ်ပါတယ်။ဒါပေမဲ့ဘုရားရှင်ကိုယ်တော်တိုင်ကတော့မဟာတိပ္ပဏသုတ္တမဗြဟ္မဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသုတ္တဇန်သမာဓိတွေကိုငါဘုရားကနာမသမာဓိလို့ခေါ်ဆိုလိုတယ်လို့အတိအကျရှင်းတယ်။ဒီရှင်းလင်းချက်နဲ့ဝိသုဒ္ဓိမထေရမှာဖွင့်ဆိုချက်ကိုနှစ်ခုရှင်းပြီးပြောရင်တော့ဝိသုဒ္ဓိမထေရကစိတ်တဝိသုဒ္ဓိနာမတဥပ္ပဇာရအထသမဗတ္တိယောစိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိခေါ်တော့ ဥပ္ပဇရာဓမ္မအနိနေကောဓမ္မပ7ပါးကိုခေါ်ဆိုပါတယ်လို့အဋ္ဌကထားတယ်။ဒီအရှင်းနှစ်ချက်နှစ်ခုကိုညှိလိုက်တဲ့အခါကျတော့ဘုရားရှင်ဒီမှာနိဗ္ဗာန်တုတ်တံမှာပရမသန္ဓမာတိဒုတိယသန္ဓမာတိတတိယသန္ဓမာတိသုတ္တသန္ဓမာတိခေါ်တဲ့ဒီသမာတိ၄မျိုးကိုသမ္မာသမာတိအမည်နဲ့ခေါ်ထားခြင်းသည်ဥပ္ပထနိတိတအနည်းလို့ခေါ်ပါတဲ့အကောင်းဆုံးသမာတိကိုရွတ်ထုတ်ပြီးခေါ်လိုက်တယ်။ဝိပဿနာသွားရင်အတွက်အခြေခံတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မိစေဒီပကအနည်းလို့ခေါ်ပါတယ်ခန္ဓာကဥပ္ပဇရသမာဓိခန္ဓာကတော့သမာဓိစခန့်အောင်ပြောရင်ကမ္မဝဇရသမာဓိအထွတ်ထိပ်တို့ရောက်နေတဲ့ကမ္မဝဇရသမာဓိကိုဉာဏ်နဲ့ကံနေတဲ့သမာဓိတွေကိုဥပ္ပဇရသမာဓိလို့ခေါ်တယ်။ရူပဝဇရသမာဓိကအလင်းမှရှိတယ်။အရူပဝဇရသမာဓိကတတိယအဆင့်မှရှိတယ်။ဒါကြောင့်ကမ္မဝဇရသမာဓိရူပဝဇရသမာဓိအရူပဝဇရသမာဓိလို့ခေါ်ဆိုအပ်တဲ့သမာဓိ၃မျိုးရှိတဲ့အ ਨੇ ကအလေကောင်ဖြစ်နေတဲ့ရူပဝဇရသမာဓိကိုကင်မြောက်ပြီးပြလိုက်ရင်အစနဲ့အဆုံးကိုလည်းသိဉ္ဇုံပြီးရွတ်ပြီးယူရတဲ့ဤကိုမိစေဒီပကအီလို့ခေါ်ပါတယ်။မွေကောင်ကိုခါလိုက်တဲ့ကံပြီးမြောက်ပြလိုက်ရင်မွေကောင်လုံးကိုမမြင်နိုင်ဘူးလား။မြင်နိုင်တယ်ဒီပုံစံအတိုင်းပဲ။သမာဓိ၃မျိုးရှိတဲ့အ ਨੇ ကအလဲကောင်သမာဓိကိုမြောက်ပြီးပြလိုက်ရင်အစသမာဓိအဆုံးသမာဓိ၂မျိုးနဲ့အကျုံးဝင်သွားတယ်။ဒါကြောင့်ဒီလိုဟောတဲ့နိစ္စနိကိုတော့မိစေဒီပကအီလို့ခေါ်ပါတယ်။အဲ့ဒီမိစေဒီပကအီအဖြစ်မြတ်စွာဘုရားကမာမသမာဓိဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ကိုရှင်းထားတယ်။ရှင်းထားလိုက်တဲ့အတွက်ကြောင့်သက္ကရာဆရာတော်များကစိတ်ဓာဝိသုဒ္ဓိအမိရတဲ့တမာတိသခန်းအယအထွတ်ထိပ်ဆုံးရောက်နေတဲ့စိတ်စင်ကြယ်မှုကိုဘာဖွင့်လိုက်လဲဥပ္ပဇာရတမာတိနဲ့ကောတမာပတ်၈ပါးကိုစိတ်ဓာဝိသုဒ္ဓိခေါ်တယ်ဆိုပြီးဒီလိုရှင်းလိုက်တယ်။အဲဒီစိတ်ဓာဝိသုဒ္ဓိပြီးမှဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့နာမရူပပရိစ္ဆေဒများရရှိအောင်တစ်ဆင့်တင်ပြီးကြိုးစားရပါတယ်။ဘာဖြစ်လို့လဲစိတ်ဓာဝိသုဒ္ဓိရှိမှတမာတိရှိမှသိနေတဲ့တရားတွေဖြစ်တယ်။တမာတိချွတ်တဲ့ပြည့်စုံနေဘယ်လိုမှမသိနိုင်ဘူး။တယ်လေတို့အထုတဲ့ယောဂီများနားလေကြပါယောဂလကလေးတွေမြည်ရယောဂလကလေးတွေတခွေတမာရီမထူတော်မဲ့ရှုပ်ကြည့်ပါလားခန္ဓာအိမ်နဲ့ဆက်ကြည့်လိုက်ရင်လည်းမြင်မှာမလားမမြင်နိုင်ဘူးဘောရကိုရှုပ်ပြီးရှုပ်နေတယ်လို့ရှုပ်နေအောင်မြင်မှာမလားမမြင်နိုင်ဘူးဒီဥစ္စာတယောဂလကိုမြင်လို့ယောဂလတခွေနိုင်မှတော့ယုတ်ပရမစတိပရမယုတ်ကိုစတိတဲ့အရှင်မြတ်ပဲရှိသေးတယ်ဘာမှမရောက်သေးဘူးယုတ်ကလေးသိအောင်မယ်အဲ့ဒီယုတ်သိပြီးတဲ့အခါမှာနန္တရားတွေကြည့်လိုက်တော့နန္တရားတွေကလည်းအုပ်စုလည်းဖြစ်တော့ဒီအုပ်စုလေးတွေကိုမြင်လို့ဟုတ်သူတခုတခုအတွင်းမှာဤကခန္ဓာဤကဝေဒနာဤကတိညာဤကသရဏဤကဝိညာဉ်သတိဖြင့်တစ်လုံးစီတစ်လုံးစီခွဲခြားစိတ်ဖြင့်ပြီးသိနိုင်မှနံပရမတိယောပရမနံပရမကိုဉာဏ်အမြင်ဆိုင်မှနာမရူပပရိစ္ဆေဒဉာဏ်ရနာမရူပပရိစ္ဆေဒဉာဏ်ရပြီးတဲ့အခါကျတော့ဒီယုတ်ဒီနယ်ဒီဘကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းကိုသိတဲ့ရှားဖွေမှပြည့်စုံပရိကဉာဏ်ရအဲ့ဒီအကြောင်းကိုရှားဖွေတဲ့အပိုင်းမှာအဋ္ဌခန္ဓာ၅ပါးနဲ့အကြောင်းတရားကိုရှားခွေတဲ့အပိုင်းကြီးကွင်းဆက်ဖြစ်တယ်။အနာဂတ်ခန္ဓာ၅ပါးနဲ့အကြောင်းတရားရှားခွေတဲ့အပိုင်းကြီးလည်းကွင်းဆက်ဖြစ်တယ်။ဘယ်လိုကွင်းဆက်ဖြစ်နေတယ်လို့မေးတော့ဘုရားတို့ဒီအတိတ်အကြောင်းတရားတွေအတိတ်အကြောင်းတရားတွေဆိုတာကဟိုတည်းကပြောခဲ့ပြီးတဲ့အတိုင်းပဲ။ဝိဇာတနာဥပါဒသင်္ခါရကံခေါ်တဲ့အတိတ်ကပြုစုပြုထောင်ခဲ့တဲ့အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပါမှာဝิญဉာဏ်ယုတ်တလရဏဖတ်တာဝေဒနာခေါ်တဲ့အကြောင်းတရား၅ခုဖြစ်တယ်။ဒီအကြောင်းတရား၅ခုကိုဒီစဉ်တနည်းအားဖြင့်အဘိဓမ္မာဉာဏ်ပညာမျက်စိနဲ့ခွဲခြားသိဖြစ်ပြီးပြန်ကြည့်လိုက်တော့လေဝိညာဉ်ဆိုတာကဝိညာဉ်ရဲ့ခန္ဓာပဲနာမ်ဆိုတာကတော့စိတ္တိတ်ဒီပဲထားပါတော့နာမ်ခန္ဓာ၄ပါးပဲရုပ်ဆိုတာကရူပခန္ဓာသလယ်ရဏဆိုတာမှာသက္ကာယရဏသောတရဏခန္ဓာရဏဇီဝရဏကာယရဏခေါ်တဲ့အတွင်းရဏ၅မျိုးကရူပခန္ဓာပဲမနရဏဆိုတာကဝိညာဉ်ရဲ့ခန္ဓာပဲယူပရဏသတရဏခန္ဓာရဏအရတရဏဖွန္ဒဝရဏခေါ်တဲ့အပြင်အရဏ၅ခုကလည်းရူပခန္ဓာပဲဓမ္မယရဏကတော့အဲ့ဒီမှာသတိသိ52လုံးပါတယ်ဒုက္ခမယုတ်76ခုလည်းပါတယ်ဒုက္ခမယုတ်76ခုကရူပခန္ဓာထဲမှာအကျုံးဝင်နေသတိသိ52လုံးကဝေဒနာခန္ဓာ၊ဒိဋ္ဌိခန္ဓာ၊သင်္ခါရခန္ဓာတော့ဖြစ်ကြတယ်အဲ့ဒါကြောင့်ဦးဇင်းတို့ဒီဝိညာဉ်နာယုတ်တလယ်ရဏဖတ်တာနောက်ဖတ်တာဆိုတာကသင်္ခါရခန္ဓာစီးနေမှာဝင်နေဝေဒနာကဝေဒနာခန္ဓာစီးနေဝင်နေဒါတော့ဝိညာဉ်နာယုတ်တလယ်ရဏဖတ်တာဝေဒနာဆိုတာနဲ့ခန္ဓာ၅ပါးဆိုတာအဓိပ္ပာယ်ချင်းအတူတူပဲတရားကိုချင်းအတူတူပဲတိုင်းနားလည်ရင်ဒီတော့ဒီဝိညာဉ်နဲ့ရောတက်လာတဲ့ဖဏ္ဍဝိညာဉ်ဖြစ်တဲ့ဒီခန္ဓာ၅ပါးဒီအတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ဖြစ်တယ်ဆိုတော့အတိတ်ကအဝိဇ္ဇာတဏှာဥပါဒံကိုပြန်ကြည့်လိုက်လောဘတိတိအုပ်စုအလုံး20အနည်းနဲ့ဖြစ်ပါတယ်လောဘတိတိအုပ်စုအလုံး20ကဘာတွေလဲလို့မေးရင်တော့လက်တွေ့ရှိတဲ့ယောဂီများဒီမှာတော့နာဂမတန်ဇာနဲ့သင်ပေးနေပါတယ်နော်ဒီဇာမှာပဲကြည့်ပြီးတော့ဒီနေရာမှာပြောလို့ရင်းလေးကတော့ခန္ဓာကအမျိုးသမီးဘဝကိုတွင်တန်ရင်အမျိုးသမီးလိုအတ္တမနေတာလေးကအဝိဇ္ဇာအဲ့ဒီဘဝတွင်တန်တာလေးကတဏှာစိတ်ကဆွနေတာကဥပါဒ။ဒီအဝိဇ္ဇာတဏှာဥပါဒသုံးလုံးချံချံပြီးတော့ကောင်းမှုကုသိုလ်တစ်ခုပြီးတော့ပန်းလှူတဲ့ချိန်ကြီးလှူတဲ့ တန်ခါလူတွေဆွတ်လူတွေသင်္ခါရကံတွေဖြစ်တယ်ဒီသင်္ခါရကံတွေကစိတ်တွေ34လုံးလောက်ပဲရှိတယ်ထားပါတော့နော်ဉာဏ်နဲ့ပါမယ်ပီတိနဲ့ပါမယ်ဆိုရင်အဲ့ဒီအုပ်စုတွေထဲမှာလောဘတိတိအုပ်စုကြီးလိုက်မယ်ဆိုလို့ချင်းလဲအလုံး30ထဲမှာဝေဒနာကဝေဒနာခန္ဓာတိညာကတိညာခန္ဓာကြံစိတ်တွေကသင်္ခါရခန္ဓာအတိတ်စိတ်ကဝိညာဉ်နဲ့ခန္ဓာဆိုနံခန္ဓာ4ပါးပဲသင်္ခါရကံအုပ်စုကြီးလိုက်ရင်လည်းအဲ့ဒီမှာဝေဒနာပါတော့ဝေဒနာကဝေဒနာခန္ဓာတိညာကတိညာခန္ဓာကြံစိတ်တွေ32လုံးကသင်္ခါရခန္ဓာအတိတ်စိတ်ကဝိညာဉ်နဲ့ခန္ဓာနံခန္ဓာ4ပါးပဲအဲ့ဒီခန္ဓာတွေဟာအတိတ်ကဆံရခရိယဝတ္ထုစတဲ့ဝတ္ထုယုတ်တွေကိုမပြီးတွဲရရင်သူဖြစ်ခွင့်မရှိဘူး။ဒါဆိုခရိယဝတ္ထုကလည်းခရိယဝတ္ထုတခုတည်းဖြစ်နေတဲ့စွမ်းအားမရှိတော့နှလုံးမှာတက်ခွဲ့လိုက်ရင်ယုတ်ကလအမျိုးစား6မျိုးယုတ်အမျိုးစား54ရှိပါတယ်။ဒီမှာဇယားချက်တင်ပေးထားတယ်နော်ဇယားမှာကြည့်ပြတော့။အဲ့ဒီတော့ခရိယဝတ္ထုကလည်းခရိယတခုတည်းဖြစ်နေတဲ့စွမ်းအားမရှိဘူး။ကျန်တဲ့ယုတ်တွေနဲ့ပေါင်းစုမှဖြစ်နေတဲ့စွမ်းအားရှိတော့အဲ့ဒီယုတ်အပေါင်းစုကိုတက်ခွဲ့လိုက်မယ်ဆိုရင်ယုတ်ကလအမျိုးစား6မျိုးယုတ်အမျိုးစား54ရှိတယ်။အဲဒီ54မျိုးသောယုတ်တိကလည်းအရူပခန္ဓာ။ဒီတော့ဒီအဝိဇ္ဇာရဏဥပါဒံသင်္ခါရကံတွေကဘာကိုအကြောင်းပြုပြီးအာယုံယူပြီးဖြစ်တယ်လို့မေးတော့ယူပါယုံသတ္တယုံကနာရတယုံဖွတ်တဘယုံဓမ္မယုံစတဲ့အာယုံ၆မျိုးတမျိုးမျိုးကိုအာယုံယူပြီးဖြစ်နိုင်ပါတယ်။အကယ်၍ယုတ်ရတွေကိုအာယုံယူပြီးဖြစ်မယ်ဆိုရင်ဒီယုတ်ရတွေကလည်းအရူပခန္ဓာတွေမှာပဲအကျုံးဝင်သွားတယ်။ဒီတော့ပြောလို့ရင်းကတော့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီအတိတ်ကဖြစ်ခဲ့ခြင်းအခါကခန္ဓာ၅ပါးပုံစံအနေထားအဖြစ်နဲ့ဖြစ်ခဲ့။အဲဒီခန္ဓာ၅ပါးကိုပထမဆုံးမြင်အောင်ယောဂီပုဂ္ဂိုလ်ကသိသိနိုင်ရမယ်။အဲဒီခန္ဓာ၅ပါးကိုလက်မြင်သိသိနိုင်တဲ့အချိန်ကကြတော့မှအဲဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရားတွေကအနိစ္စအနေထားဒုက္ခအနေထားအနတ္တအနေထားအဖြစ်ဖြစ်ခဲ့တဲ့တရားတွေသဘာဝတွေဖြစ်ခြင်းကြောင့်ထိုတရားတို့ဖြစ်ပြီးပြတ်သွားတဲ့အချိန်ခါမှာယုံနာစင်မှာပြုတ်နံပြီးထားခဲ့တဲ့ကမ္မတ္တတိကိုတစ်ဆင့်ပြပြီးတွေ့အောင်ရှာဖွေရတယ်။ရှာဖွေလိုက်တဲ့အချိန်ကကြတော့မှဒီကမ္မတ္တတိလေးနဲ့ဒီပိဿုပံရှိနေတဲ့ကရဏယေကြည်စတဲ့အခိုက်အတန့်နေမှာဖြစ်ပေါ်နေတဲ့ဝိဘက်ခန္ဓာ၅ပါးတို့နဲ့အကြောင်းအကျိုးဆက်ဆက်ကြည့်ရတယ်။ဆက်ဆက်ကြည့်တဲ့အချိန်ကမှဒီကမ္မတ္တတိကြောင့်ဒီယုတ်တွေဖြစ်နေတယ်ဒီကမ္မတ္တတိကြောင့်ဒီနာနေဖြစ်နေတယ်လို့မြင်တဲ့အချိန်ကကြတော့မှဝိဇ္ဇာ20ကအကြောင်းတရားရူပခန္ဓာကအကျိုးတရားဒဏ20ကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်နေတဲ့အကြောင်းနဲ့အကျိုးသိသိရပါတယ်။အဲဒီလိုသိသိတဲ့ဉာဏ်ကုန်မှပစ္စယပရိက္ခဉာဏ်လို့ခေါ်တယ်။ဒီပစ္စယပရိက္ခဉာဏ်ရရှိရတဲ့အတိတ်ခန္ဓာ5ပါးကိုမသိဘဲနဲ့ရလို့မရနိုင်ဘူး။ပစ္စုပန်ခန္ဓာ5ပါးကိုလည်းပုံစံမှမသိသေးရင်မရနိုင်ဘူး။ဒါအတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးဖြစ်ပုံရှုတဲ့အပိုင်း။အလားတူပဲပစ္စုပန်မှာလည်းဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုအခါခွင့်သိရင်သိတယ်လို့ထူထောင်နေကြတာပဲဘယ်လိုထူထောင်လဲလူချင်းရင်လည်းလူတော်လူကောင်းနှစ်ဖြစ်ရင်နှစ်ကောင်းနှစ်မြတ်တော့ဖြစ်ခြင်းကြဘယ်ခါမှဖြစ်ခြင်းလဲနိဗ္ဗာန်ကိုရရင်တော့ယူကြမယ်ပေါ့မရသေးဘူးဆိုခင်ပေါ့နိဗ္ဗာန်မရမီစံချဘဝတစ်ခုကိုလက်ခံရမယ်ဆိုရင်လူချင်းလည်းလူတော်လူကောင်းတော့ဖြစ်ခြင်းလဲနှစ်ဖြစ်ရင်လည်းနှစ်ကောင်းနှစ်မြတ်တော့ဖြစ်ခြင်းကြလူတော်လူကောင်းနှစ်ကောင်းနှစ်မြတ်လို့အတိမှန်နေတာကအဝိဇ္ဇာအဲ့ဒီဘဝကိုတွင်ကြတာကတဏ္ဍစိတ်ကဆွေးနေတာကဥပါဒ။ဟောလူလိုလဲဥစ္စာတကဥပါဒံပါတယ်။ဘာကောင်းပုဂ္ဂိုလ်တို့ပြုပြီးမှတောင်းတယ်သူအရင်ကြီးမပါပဲနဲ့မရခင်ဘူး။ကံတစ်ခုထူထောင်ရမယ်။ပန်းလူပြီးဆူတောင်းခြင်းတောင်းမယ်။ပန်းငန်းလူပြီးဆူတောင်းခြင်းတောင်းမယ်။ဆွမ်းလူပြီးဆူတောင်းခြင်းတောင်းမယ်။ဒီဒါနကုသိုလ်စေတနာတွေကသင်္ခါရကံတွေပဲ။အဲ့ဒီသင်္ခါရတရားတွေဟာထုတ်ပြတော်တဲ့ကထိုင်ခဲ့တဲ့ယုံနာစီမံပြုံနာပြီးထိုင်ခဲ့တဲ့ကမ္မတ္တိလေးကိုတော့ကံလို့အထူးသဖြင့်ခေါ်ပါတယ်နော်။ဒီတော့ဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရားတွေကိုဒီပိဿုပံမှာထူထောင်နေတော့ဒီအကြောင်းတရားတွေဒီနောက်အနာဂတ်ခန္ဓာ၅ပါးရဲ့အကြောင်းရင်းဖြစ်တယ်။ခန္ဓာ၅ပါးရဲ့အကြောင်းတရားတွေဖြစ်တယ်မဖြစ်ဘူးဆိုတာကိုကိုယ်တိုင်မျက်မှောက်သိအောင်ရှုရမယ်။ရှုတဲ့အပိုင်းမှာနောက်အနာဂတ်ခန္ဓာ၅ပါးကိုလှမ်းရှုဖို့မလိုဘူးလား။လုံးနေပြန်တယ်။နောက်အနာဂတ်ခန္ဓာ၅ပါးကိုလှမ်းပြီးမမြင်ဘူး။ရှုလို့လည်းမတွေ့ဘူး။မတွေ့ရင်ဒီပိဿုပံမှာထူထောင်နေတဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံကြီးကြောင့်နောက်အနာဂတ်မှာခန္ဓာ၅ပါးဖြစ်ပါမယ်ဆိုတာကိုယ်ဘယ်လိုကိုယ်တိုင်သိမလဲ။ဘယ်လိုမှမသိနိုင်ဘူး။သူများအပြောနဲ့လွှမ်းရမယ့်အပိုင်းသာရှိတယ်။သူများပါးစပ်မှာလမ်းဆုံးနေရမယ့်အပိုင်းသာရှိတယ်။ဒါကြောင့်ကိုယ်တိုင်မြတ်ဖို့ဒီပိဿုပံအကြောင်းတရား၅ပါးကြောင့်အနာဂတ်မှာခန္ဓာ၅ပါးခေါ်တဲ့အကျိုးတရား၅ပါးဖြစ်မှာကိုကိုယ်တိုင်မြတ်ဖို့သိကျင်တယ်ဆိုရင်တော့အနာဂတ်ကိုလှမ်းတော့ရှုရတော့။အဲဒီလိုရှုရမှဖြစ်နေတဲ့အတွက်ကြောင့်မြတ်စွာဘုရားကသုတ္တေပိဝဒ္ဓဓမ္မဒေသနာစတဲ့သုတ္တေသနာဒီမှာယံသိတိရူပတိဒါနကတပိစုပန္နစတိတိအတိခန္ဓာ၅ပါးပိစုပန္နခန္ဓာ၅ပါးအနကခန္ဓာ၅ပါးဝိပဒနာရှုဖို့ပြန်ရှင်းကြနေတယ်။အဲဒီခန္ဓာ၅ပါးအတိအနာကပိစုပန္နဣဇ္ဇတပိဒ္ဓဩလာရိကဒုက္ခမဟိနပဏိတဒုရတန္တိကတို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအခြင်းဖြင့်ဒီနေ့တဲ့ဒီခန္ဓာ၅ပါးအစုတွေကိုအနိစ္စတုအနတ္တလက္ခဏာ၏၃တန်တင်ပြီးတွင်တွင်ချင်းရှုမှဖြစ်မယ်။ ဒီတစ္ဆေတမျိုးသားအချင်းအချင်းဒီနေတဲ့ခန္ဓာ၅ပါးတို့အပေါ်နဲ့ဆွဲနေတဲ့တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲအဆွဲတွေပြုတ်သွားအဲ့ဒီအဆွဲအလုံးပြုတ်ထွက်သွားမှခုမဘကံရောက်ပါပါဒါကြောင့်ခုမဘကံရောက်ရှိရင်အတွက်ဒီအတိတ်ကပစ္စုပန်ခန္ဓာ၅ပါးယံသူလူတ္တမ၅ဥလို့ရဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အပြစ်ကြီးတွေကိုတွင်တွင်မြင်အောင်အကြည့်ခိုင်းနေတာကြည့်လိုက်တော့ဘာထူးမှလဲဒီခန္ဓာ၅ပါးအပေါ်မှာယွန်းလာမယ်မုန်းလာမယ်ဆက်ဆုပ်လာမယ်ညှိ့ဝေလာယွန်းလာမမုန်းလာမသက်ဆုံးလာမှညင်းွေလာမှဒီခန္ဓာငါးပါးမှကျွတ်ချင်လာမယ်လွတ်ချင်လာမယ်ကျွတ်ချင်မှလွတ်ချင်မှကျွတ်မယ်လွတ်မယ်ကျွတ်ချင်တဲ့ဆန္ဒမရှိသေးဘူးလွတ်ချင်တဲ့ဆန္ဒမရှိသေးဘူးနောက်ထပ်လည်းဆက်ချင်နေသေးတယ်ဆိုရင်တော့ဘယ်လိုမှမကျွတ်နိုင်ဘူးနန္ဒီရာဂရှိနန္ဒီရာဂကပြန်ဆွဲထားတယ်ဒီတော့ဒီအတွင်းသူလေးကလူသမားခေါ်တဲ့ဒီနန္ဒီရာဂကပြန်ပြီးဆွဲထားလို့အစွဲခံနေအောင်မယ်ဆိုရင်တော့ခိုးကကံဘယ်လိုမှမရောက်နိုင်ဘူးခိုးကကံမရောက်နိုင်ဘူးဆိုလို့ရှိရင်လည်းဒီပုဂ္ဂိုလ်ကရန်သူလူသားသမားငါ့ဦးရဲ့ဖျံကလည်းမလို့နိုင်ဘူး။ငွေကြီးလေးကောင်ဖျံကလည်းမလို့နိုင်တော့ဘူး။ချောက်ချောက်ပြအတွင်းသူတွေလူသားသမားရဲ့ဖျံကလည်းမလို့နိုင်ဘူး။ခိုးသားတို့များရဲ့ဖျံကလည်းရွာကိုလူရဖြစ်စီနေတဲ့ခိုးသားတို့များရဲ့ဖျံကလည်းဘယ်လိုမှမလို့နိုင်တော့ဘူး။ဒါကြောင့်ဒီဖျံခတ်သိမ်းမှလွတ်ချင်တယ်၊ကျွတ်ချင်တယ်ဆိုလို့ရှိရင်တော့ခိုးဘကန်းကိုကူးဖို့လိုနေတယ်။ခိုးဘကန်းကူးရမယ့်အထက်မှာအကောင်ဆုံးသိရမယ့်တရားတစ်ခုကဘာလဲ။သမ္မာဒိဋ္ဌိနော်။ဒီသမာဓိတိညာမြင်ရရှိရဲ့အတွက်ခန္ဓာကဒီလာခြင်းစဉ်ကျင့်ရမယ်။ကျင့်ပြီးတဲ့အခါသမာဓိသက္ကံတခြင်းတည်းထူထောင်ရအောင်။ထူထောင်တဲ့ဘိတ်မှာအကောင်းဆုံးသိရမယ့်သမာဓိတိကဘာသမာဓိတိလဲ။ဒုက္ခသစ္စာကိုသိတဲ့သမာဓိတိ။ဒီတော့ဒီဒုက္ခသစ္စာတရားကခန္ဓာကပြောခဲ့ပြီးပြီ။အတိဏကပိစ္ဆုကအိဇဒဗိဒောအောလာရိကဒုက္ခမော။ဒီနပဏိတဒုရတန်တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအချက်ဖြင့်ဒီနည်းတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါး။အဲ့ဒီခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်။အဲ့ဒီဒုက္ခသစ္စာအမြင်ရနေတဲ့တစ္ဆေတမျိုးသားချင်းဖြင့်ဒီနေ့ခန္ဓာ၅ပါးကိုသိခဲ့ရင်သမ္မာဒိဋ္ဌိဒုက္ခသစ္စာကိုသိတဲ့သမ္မာဒိဋ္ဌိဉာဏ်အမြင်ရပြီ။ဒါဖောင်ဖောင်ဖောင်ရောက်သွားတာလေ။မသိသေးဘူး။သမ္မာဒိဋ္ဌိဉာဏ်မြင်ရမလား။မရသေးဘူး။သမ္မာဒိဋ္ဌိဉာဏ်မြင်မရသေးလို့ရှင်ဖောင်ဖောင်ရောက်ဘူးလား။မရောက်သေးဘူး။ကိုသိရမယ်ဖောင်မဟုတ်သေးဘူး။ပြန်ပြီးဆက်စုအောင်မယ်။ဒီတော့ဒီအနာဂတ်ရှုမှုနဲ့ပတ်သက်ပြီးဒီလိုတွေကမဖြစ်မှမဖြစ်သေးတာဘယ်လိုလုပ်ရှုမလဲ။အတိတ်ကလည်းရှိမှမရှိတော့လည်းဖြစ်ပြီးပြတ်သွားပြီဘယ်လိုရှိမလဲဒီလိုတို့ကဆင်းရဲပြေးတယ်ဒီဆင်းရဲပြေးကြကလေးကလူဝင်းကတော့သဘောကျတယ်။ဘာဖြစ်လို့လဲ။ဟာဟုတ်တာပေါ့မရှိမှမဖြစ်သေးတာဘယ်လိုရှိမလဲ။မဖြစ်သေးတာကိုရှုမြင်ကြတဲ့ကံဆိုရင်တော့ဒီကကြီးတွေဉာဏ်ဆိုတာလောကမှာရှိနေပါတော့မဖြစ်တာကိုလှမ်းကြည့်လို့မမြင်ဘူးဆိုလို့ရှိရင်တော့ဘုရားဟာလည်းဓာတိပေးဖို့လိုပါဦးမလား။ဒီကကြီးတွေစဉ်းစားကြည့်လေသဘောကဟောလေးတိချင်းနဲ့ကဘာတိချင်းကသူ့မိသားရှင်သည်ဒီရီခံခဲ့ဒီမင်္ဂလာဖျားကလည်းဘာပြောနေလဲနော်လေးတိချင်းနဲ့ကဘာတိချင်းကျရင်ဂေါရမအမိရှိတဲ့ဖျားဖြစ်မယ်ဒီမင်္ဂလာဖျားဘက်ကနေပြန်ကြည့်လိုက်လို့ရှိရင်အနာဂတ်ကိုဆန်းစုလိုက်ဘုရားတို့ဒီဂေါရမဖျားဆရာကဒီအကြောင်းကိုပြန်ဟောလိုက်တော့အတိတ်ကိုဆန်းစုမယ်အဲ့ဒီဒီမင်္ဂလာဒီနေ့ရှိသေးလားဒီဟောဒီသူ့မိသားကိုရှိသေးလားနော်မရှိလို့ရှုမရကြသရမ်းဆိုရင်ပေါ့မခဲ့ဘူးလားဒီကဒီမင်္ဂလာမြတ်စွာဘုရားကနေပြန်ကြည့်လိုက်တော့ဒီဂေါရမဆိုတာဟိုအချိန်ခါတုန်းကရှိပလားဖြစ်ပလားမဖြစ်သေးဘူးမဖြစ်သေးတဲ့ဒီဂေါရမကိုလှမ်းကြည့်မမြင်ဘူးလားမရှိတဲ့ရှုမြင်ကြဇရန်စဉ်ပြောပါတယ်ဒီလိုရှုပတ်တယ်ဘယ်လိုမှမဖြစ်နိုင်ပါဘူးဒါပေမဲ့သူတို့ကပြောနေတာကဒါကအဘိညာဉ်နဲ့ရှုတာကိုတဲ့ဝိပဿနာနဲ့ရှုတာဖြစ်ဘူးတဲ့သူတို့ကဒါအကြောင်းပြပြအဘိညာဉ်နဲ့ရှုတာကိုလက်ခံနိုင်နေဆိုရင်ဝိပဿနာနဲ့လည်းရှုလို့ရပါတယ်လို့ဘုရားကဟောနေတာရှိတယ်။ကျွန်တော်ကဟောပြီးပြီခေတ္တနည်းအတုတ်တာနော်။ယေဟိကေစီဘေကွေတမနာဝါပြမနာဝါအနေကဝိဒါပုဗ္ဗေနိဗ္ဗာန်အနုဒရမာနအနုဒရံတိသဗ္ဗေတိပိစုပါဒံယခန္တေအနုဒရံတိဣတိတံဝါအညတရံဟော။တမနာပြမနာအမိယနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်။ထိုပုဂ္ဂိုလ်တွေဟာရှေ့၌နေကြဖို့တဲ့ခန္ဓာအစဉ်ကိုညာနဲ့အစဉ်လျှောက်ပြီးအောင့်မိကြမယ်ဆိုရင်အောင့်မိလို့ရနိုင်ကြပါတယ်။ဘာတွေကိုအောင့်မိလို့ရနိုင်တယ်လို့မေးရင်ဥပါဒဏ်နဲ့ခန္ဓာ၅ပါးတို့ကိုသောလကောသို့ဥပါဒဏ်နဲ့ခန္ဓာ၅ပါးတို့တွင်တစ်ပါးပါကိုသောလကောဉာဏ်ဖြင့်အစဉ်လျောက်ပြီးအောင့်မိကြမယ်ဆိုရင်အောင့်မိလို့ရနိုင်တယ်လို့ဘုရားကဟောထားတယ်။အဲဒီဟောကြားချက်မှာအထက်ကရကလည်းဒီပုဂ္ဂိုလ်ဤဝါဒရှင်းနေနေခဲ့မှုတဲ့ခန္ဓာစဉ်ကိုဉာဏ်ဖြင့်အစဉ်လျောက်ပြီးအောင့်မိခြင်းဒီအဘိညာဉ်စသဖြင့်အောင့်မိမှုကိုညွှန်ပြဘုရားဟောနေတယ်မဟုတ်ပါဘူးတဲ့။ဝိပါဒနာဉာဏ်ဤအစွမ်းဖြင့်ရှိကနေကြဖို့တဲ့ခန္ဓာအစဉ်ကိုညာနဲ့အစဉ်လျှောက်ပြီးအောင့်မိကြတဲ့သမဏဗိမဏတွေကိုယူရတော်မူပြီးဘုရားရှင်ဟောတော်မူခြင်းဖြစ်တယ်။ဒါကြောင့်လေအဘိညာဉ်ဆိုတာကအတိတ်ကဖြစ်ခဲ့မှုတဲ့ခန္ဓာနဲ့တည်းသက္ကုဒ္ဒရာတရားပါဝင်တဲ့တရားတွေကိုခန္ဓာလို့ခေါ်တယ်။ နဂရုဒာတိယမပါတဲ့ခန္ဓာတွေကြတော့ဥပါဒနဲ့ခန္ဓာအပင်ငယ်နဲ့လမ်းပြီးကြည့်လိုက်တဲ့အချိန်ကမှအတိတ်ကဖြစ်ခဲ့တဲ့နဂရုဒာတိယအပါဝင်ဖြစ်တဲ့ခန္ဓာတွေကိုလည်းသိတယ်နဂရုဒာတိယမပါတဲ့ဥပါဒနဲ့ခန္ဓာတွေကိုလည်းသိဒီခန္ဓာတွေနဲ့ဆက်ဆက်နေတဲ့အမိအလွယ်ဆင်းရဲဒုက္ခအစတဲ့ဘဝဝါတွေကိုလည်းသိတယ်နောက်တစ်ခုအမိပါဏတိလို့ခေါ်တဲ့အမိနာမပြည့်ညက်အမျိုးမျိုးကိုလည်းသိတယ်ဒါကအပင်ငယ်ခုဒီသုတ်တံမှာမြတ်စွာဘုရားကဒီ၄မျိုးသိပုံကိုမဟောဘူးဥပါဒနဲ့ခန္ဓာ၅ပါးဆိုတဲ့တစ်မျိုးတည်းသိပုံကိုတော့ဘုရားဟောနေတဲ့အတွက်ကြောင့်ဒီသုတ်တံမှာဘုရားရှင်ဒီဝိပါဒနာဉာဏ်ကြီးအစွမ်းဖြင့်ရှင်းနိုင်နေခဲ့ဘူးတဲ့ခန္ဓာအစဉ်ကိုဉာဏ်ဖြင့်အစဉ်လျောက်ပြီးအောင်းမိကြတဲ့သမဏဗိမဏတွေကိုယူပြီးဘုရားဟောနေခြင်းဖြစ်ပါတယ်ဆိုပြီးအထက်ကလည်းရှင်းထားတယ်နော်ဒါကြောင့်အတိတ်ခန္ဓာ၅ပါးကိုရှုလို့ရတယ်မရဘူးလားလို့မင်းဘယ်လိုပြောမလဲရှုရပါတယ်ဉာဏ်ရဲ့အာနုဘောကိုမသိလို့ရှုမြရတာ။နော်အဲ့ဒီလိုရှုရရင်ဒီဘောရဘောရကိုပေါ်ဆက်ပေါ်ဆက်ခဏမှာရှုနေုံနဲ့တော့ဖြစ်ပါမှာ။မဖြစ်နိုင်ဘူး။ဘယ်လိုမှမဖြစ်နိုင်ဘူး။ဘာဖြစ်လို့လဲ။အတိတ်ကိုလှမ်းရှုမှအတိတ်ခန္ဓာ၅ပါးသိပါ။အနာဂတ်ကိုလှမ်းရှုမှအနာဂတ်ခန္ဓာ၅ပါးသိ။ဒါပေမဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဘဝင်မနှောကြီးမှာဒီအတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးကတော့လာထင်တာတော့မှန်တယ်။အဲ့ဒီထင်တဲ့အတွက်ဘဝင်မှာထင်တဲ့ဟာဘုဒ္ဓမြတ်ကိုသူတို့ကတော့ပြစ်ဆုံးပါလေတချို့ပြောကြည့်ကြတယ်။ဒါပေမဲ့လို့အဲ့ဒီလိုပြောမယ်ဆိုရင်ဘဝမှာထင်နေပြစ္ဆုတ်ပန်လို့ပြောရင်တော့အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပန်အကျိုးဖြစ်တယ်ပြစ္ဆုတ်ပန်အကြောင်းကြောင့်အနာဂတ်အကျိုးဖြစ်တယ်ဆိုတဲ့စကားတွေကဘယ်နည်းမှတော့အသုံးချမှာ။ဉာဏ်ကြီးသိမှကြည့်ဟုတ်တယ်မလား။ဒါကြောင့်ဘဝမနောကြီးမှာထင်နေတဲ့ပြစ္ဆုတ်ပန်ကြီးအလုံးသိမ့်ကြုံယူလို့မရပါဘူး။အတိတ်အကြောင်းကြောင့်ပြစ္ဆုတ်ဘဝမနောကြီးမှာလာထင်ရင်လည်းဒီအတိတ်အကြောင်းကြီးတရားလို့ပဲပြောရမှာပဲ။ပြစ္ဆုတ်ပန်အကြောင်းကြောင့်ဘဝမနောကြီးမှာလာထင်ရင်လည်းပြစ္ဆုတ်ပန်အကြောင်းတရားလို့ပြောရမှာပဲ။အနာဂတ်အကြောင်းတရားတွေကလာပြီးဘဝမနောကြီးမှာထင်ရင်လည်းဒီတရားတွေကအနာဂတ်အကြောင်းတရားလို့ဒီလိုပဲခွဲတန်းချက်ပြီးပြောရပါမယ်။အတိတ်ခန္ဓာ၅ပါးလာထင်ရင်လည်းဒီခန္ဓာ၅ပါးကအတိတ်ခန္ဓာ၅ပါးပစ္စုပန်ခန္ဓာ၅ပါးလာပြီးဘဝမနောကြီးမှာထင်ရင်လည်းဒီခန္ဓာ၅ပါးကပစ္စုပန်အနာဂတ်ခန္ဓာ၅ပါးဘဝမနောကြီးမှာလာထင်ရင်လည်းဒီခန္ဓာ၅ပါးကအနာဂတ်ခန္ဓာ၅ပါးပဲဆိုပြီးဒီလိုခွဲတန်းချက်ပြီးပြောဖို့လိုအပ်ပါတယ်နော်။ဒါကြောင့်မြတ်စွာဘုရားကိုယ်တော်ရင်ကလည်းအတိတ်ကပစ္စုပန်စတဲ့တစ္ဆေတမျိုးသောအချက်ဖြင့်ဒီနည်းနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသိတာသမ္မာဒိဋ္ဌိဆိုပြီးဖတ်တာ။နောက်တစ်ခုသမုဒယသစ္စာတော့သိတာသမ္မာဒိဋ္ဌိ။ဘာကိုသမုဒယသစ္စာခေါ်လဲ။ဟောတိဋ္ဌာရဏံသုတ္တမဘုရားရှင်အတိတ်ကရှင်းထားပါရဲ့။ဝိသကြောင့်တင်္ခါရဖြစ်တဲ့တင်္ခါရကြောင့်ဝิญญဖြစ်တဲ့ဝิญญကြောင့်နာယုဖြစ်တဲ့နာယုကြောင့်သတ္တရဏဖြစ်တဲ့သတ္တရဏကြောင့်ခန္ဓာဖြစ်တဲ့ခန္ဓာကြောင့်ဝေဒနာဖြစ်တဲ့ဝေဒနာကြောင့်တဏှာဖြစ်တဲ့တဏှာကြောင့်ဥပါဒံဖြစ်တဲ့ဥပါဒံကြောင့်ဘဝဖြစ်တယ်ဘဝကြောင့်ဇာတိဖြစ်တယ်ဇာတိကြောင့်ကရဏမရဏတောကပိဋိဝဒုက္ခဒေါမနတောဥပါယတာဖြစ်တယ်လို့သိခဲ့ရင်ဒါဒုက္ခတိသမုဒယသစ္စာကိုသိတယ်လို့အဋ္ဌာယနာသုတ်ထံမှာဖျက်ပြီးခေါ်တယ်။ဒါသမုဒယသစ္စာသိတယ်ဆိုတော့ကျောင်းကျက်ဆက်သဘောကိုသိရတယ်။ကျောင်းကျက်ဆက်ပိဋကသမုပ္ပါသဘောတရားပဲ။ကျောင်းကျက်ဆက်ပိဋကသမုပ္ပါသဘောတရားကိုတစ်ဖန်ပြန်ကြည့်လိုက်တော့အဝိဇ္ဇာနဲ့သင်္ခါရကအတိတ်ကဖြစ်ခဲ့တယ်။ဝိညာဉ်နဲ့ယုတ်တယ်နဲ့ဖတ်တာဝိရဏတနာဥပါဒံကာမဘဝတိကပိစုပ္ပံမှာဖြစ်မယ်။ဥပါပါတိဘဝအမြင်ရနေတဲ့ဇာတိကရဏမရဏကဟိုအနာဂတ်မှာဖြစ်တယ်။အတိတ်ကပြစ္ဆုတ်ပံရဲ့အနာဂတ်ကဘဝသုံးခုကိုကွင်းဆင်ပြီးဘုရားကကျောင်းကျက်ဆက်ပရိစ္ဆာသမုပ္ပါကိုဟောနေတယ်။ဟောနေတဲ့အချိန်ကကျတော့အတိတ်ကဖြစ်ခဲ့တဲ့အဝိဇ္ဇာသင်္ခါရကိုသိပြီးအတိတ်ကိုဆန်းရှုအောင်မှာပေါ့။ပြစ္ဆုတ်ပံမှာဖြစ်နေတဲ့ဝิญဉာဏ်ယုတ်တလနာဖဏဝရဏတနာဥပါဒံကမ္မဘဝတွေသိခြင်းပြစ္ဆုတ်ပံမှာရှုရမယ်။အနာဂတ်မှာဖြစ်နေတဲ့ဥပပ္ပတိဘဝအမြင်ရတဲ့ဇာတိတရမန္တကိုသိခြင်းအနာဂတ်ဆန်းရှုအောင်မှာပေါ့။လမ်းပြီးမကြည့်ပဲနဲ့သိနိုင်ပါမယ်။ဒီကံဘောဥပမာရေးရတရားကြီးကိုသိနေတဲ့ဆိုရင်ရေးတရားကြီးကိုလှမ်းပြီးကြည့်ဖို့တော့မလိုဘူးလားလိုပါပါတယ်ရန်ကုန်ကဒကမကြီးတွေကိုသိနေတဲ့ဆိုရင်ရန်ကုန်ဒကမကြီးလှမ်းကြည့်ဖို့တော့လိုအပ်တာပေါ့ကိုယ်တိုင်သိနေတဲ့နည်းနည်းနဲ့ဆိုရင်ပေါ့မကြည့်လည်းမကြည့်ဘူးမမြင်လည်းမမြင်ဘူးသိတယ်လို့ပြောလို့ရပါမလားမရနိုင်ဘူးဒါလေးတွေကစဉ်းစားမယ်အပိုင်းနဲ့နော်ကဲအဲ့ဒီလိုကြောင်းကျိုးစီပရိစ္ဆာသမုပ္ပါဒဘောတရားကိုသိတာသမ္မာဒိဋ္ဌိအဲ့ဒီသမ္မာဒိဋ္ဌိဆိုတဲ့ဖောင်ပေါ်ကိုတက်စီရမယ်တစ်ချက်ဒီသင်္ခါရရအောင်ကြိုးစား။နော်နိရောဓသစ္စာဆိုတာကတော့ဒီဒုက္ခသစ္စာ၊ဒုဝိဒသစ္စာနှစ်မျိုးတွေရဲ့ချုပ်ငြိမ်းရာဖြစ်တဲ့အတ္တကရတအငြိမ့်တဲ့နိဗ္ဗာန်ကိုတော့အိဇံတနိရောဓလို့ခေါ်တယ်။အဲဒီအိဇံတနိရောဓခေါ်တဲ့အတ္တကရတအငြိမ့်တဲ့နိဗ္ဗာန်ကိုသိတာနိရောဓသစ္စာကိုသိနေတယ်သမ္မာဒိဋ္ဌိ။အဲဒီသမ္မာဒိဋ္ဌိဖော်မှုကိုလည်းတက်စီရတယ်။ဒီချက်။နော်နိရောဓတို့မျိုးကတော့ခယနိရောဓလို့လည်းခေါ်တဲ့ခဏိကနိရောဓတို့လည်းဒီချက်နေရာမှာသုံးတယ်။အဲ့ဒီဒုက္ခသစ္စာ၊ဒုက္ခသစ္စာအမြင်ရတဲ့တရားတွေရဲ့ခဏမဆက်တည်းတည်းချုပ်ပြည့်နေတဲ့သဘောကိုမြင်အောင်ကြည့်ရတယ်။အဲ့ဒီချုပ်ပြည့်နေတဲ့ဘင်္ဂဉဏ်ပေါ့အထူးသဖြင့်ဘင်္ဂဉဏ်ဥဆောင်နေတဲ့အကြံဥပဒနာဉာဏ်လေးပဲ။အဲ့ဒီချုပ်ပြည့်နေတဲ့သဘောလေးအခိုက်နိရောဓလို့သူတို့ကပတ်ကြံခေါ်လဲလို့မြင်ရင်တော့ အဲ့ဒီအပြတ်ကိုမြင်တဲ့အချိန်ခါကနေစပြီးတော့ဒီဝိပဿနာဉာဏ်ကြီးကတိရိသာကိုတခင်္ဂအဆင့်ပယ်တဲ့အပြတ်တိရိသာတွေတခင်္ဂအဆင့်ချုပ်သွားတယ်အနိစ္စလို့တွင်နေရှိရင်အနိစ္စတင်ညာကိုပယ်သွားတယ်ဒုက္ခလို့တွင်နေရှိရင်ဒုက္ခတင်ညာကိုပယ်သွားတယ်ဒုက္ခလို့အမှန်မှန်နေတဲ့တင်ညာလေးနော်အနတ္တလို့တွင်နေရှိရင်အတ္တလို့အမှန်မှန်နေတဲ့တင်ညာကိုပယ်တယ်စသဖြင့်အဲ့ဒီပုံစံအနေထားအဖြစ်တိရိသာတွေကိုတခင်္ဂအဆင့်ပယ်သွားလို့ချုပ်ငြိမ့်စေတဲ့အတွက်သူတို့ကိုခဏိကနိရောဓသစ္စာဒါကိုလောကီနိရောဓသစ္စာလို့တချို့လည်းသုံးတယ်ခရနိရောဓလို့လည်းသုံးတယ်အတူတူပဲနော်အဲ့ဒီနိရောဓသစ္စာကိုသိရင်မမဒိဋ္ဌိဖောင်ဖို့ကိုရောက်နေမသိသေးရင်မမဒိဋ္ဌိဖောင်ဖို့မတက်နိုင်သေးဘူးမဂ္ဂသစ္စာဆိုတာကတော့လောကီမဂ္ဂသစ္စာလောကုတ္တရာမဂ္ဂသစ္စာနှစ်မျိုးရှိပါတယ်မဂ္ဂလောကီမဂ္ဂသစ္စာကတော့ခုနကလောကီအခိုင်မှာသမဝသသမဂမ္မတသမအာဇီဝခရဒီတိရမဂ္ဂင်ကတော့ရှင်းပိုင်းကအကျိုးတင်ဆောက်တည်ရတယ်ခုလိုအလုံးတစ်ခုလုံနေတဲ့အချိန်မှာတော့မဂ္ဂင်၅ပါးနဲ့ပြည့်ညီလည်ညီလုံရတယ်သမာဓိတိသမာသင်္ကပ္ပသမာဝါယမသမာတတိသမာသမာဓိခေါ်တဲ့ဒီမဂ္ဂင်၅ပါးနဲ့အလုံးလုံရပါတယ်အဲဒီတော့အလုံးလုံတဲ့အပိုင်းမှာဒီမဂ္ဂင်၅ပါးစုံညီဖို့ပြည့်ညီလည်ညီဖို့တော့လိုအပ်တယ်အဲဒီမဂ္ဂင်၅ပါးလောကီဝိပဿနာဉာဏ်မှာဒီမဂ္ဂင်တည်းကို၅ပါးအလုံးပါတယ်အဲဒီလောကီဝိပဿနာဉာဏ်မှာရှိနေတဲ့ဒီမဂ္ဂင်တရားကို၅ပါးကိုသိကြရင်လည်းဒါသမာဓိတ္တိဖောင်ဖို့ရောက်သွားပြီ။ဆိုလိုရင်းကတော့ရှုနေတဲ့ဝိပဿနာဉာဏ်ကိုလည်းသိဖို့လိုတယ်။ဘုရားကဒုက္ခသစ္စာသမုဒယသစ္စာဆိုတဲ့တရားတွေကအရှုခံ၊ယုတ်တရား၊ဉာဏ်တရား၊ခန္ဓာ၅ပါးအကြောင်းတရား၊အကျိုးတရားတွေပဲ။အဲ့ဒီဒုက္ခသစ္စာသမုဒယသစ္စာတရားတွေကိုရှုနေတဲ့ဉာဏ်မှလည်းပြန်ပြီးတော့မဂ္ဂင်တရားကိုသိအောင်ပြန်ပြီးတော့ဝိပဿနာရှုရမယ်။နှစ်ချက်လုံးပဲ။ညာတိစ္ဆာညာတိစ္ဆာဥပ္ပဝိဝိပါဒတိညာတအမိရတဲ့ဒုက္ခတိစ္ဆာတရားသူရိယတိစ္ဆာတရားတွေကိုလည်းဝိပါဒနာရှိပါတယ်။ညာတအမိရနေတဲ့ဝိပါဒနာရှိနေတဲ့ညာကိုလည်းတစ်ဖန်ပြန်ပြီးတော့ဝိပါဒနာထပ်ရှိပါတယ်။ဘာကြောင့်လဲ။ဟိုကအရှုကအာယုန်တွေကလည်းအနိစ္စဒုက္ခအနတ္တအရှုကအာယုန်ဖြစ်တဲ့ဒုက္ခတိစ္ဆာတရားသူရိယတိစ္ဆာတရားကလည်းအနိစ္စတရားဒုက္ခတရားအနတ္တတရားဖြစ်တယ်။ရှုနေတဲ့ညာကြတော့အနိစ္စဒုက္ခမျိုးဖြစ်လေသလားအတ္တမျိုးဖြစ်လေသလားလို့ဒီလိုထင်လာမှာဆိုလို့ရှုနေတဲ့ညာဟာလည်းအနိစ္စတရားဒုက္ခတရားအနတ္တတရားတွေပဲဖြစ်တယ်လို့သိအောင်တစ်ခါပြန်ပြီးရှုအပ်ပါတယ်။အဲဒါကြောင့်ဒါလောကီမဂ္ဂတိစ္ဆာကိုသိအောင်လည်းတစ်ခါပြန်ကျူးစားရတယ်။အဲဒီမဂ္ဂတိစ္ဆာကလည်းဘာကြောင့်သူ့မဂ္ဂတိစ္ဆာခေါ်လဲလို့မေးရင်ဒီလိုသိနေတဲ့ဉာဏ်ကလည်းတရင်္ဂအပြင်ကိလေသာတွေကိုဒီမဂ္ဂပယ်သွားနိုင်တယ်။နောက်တစ်ခုအစ်စ်နဲ့လောကုတ္တရာမဂ္ဂတိစ္ဆာကတော့အတ္တင်္ဂရတအငိမ့်တနိဗ္ဗာန်ကိုလှအာယုံယူနေတဲ့မသိမ့်နဲ့ရှင်တွင်းနေတဲ့မဂ္ဂင်တရားကိုရှင်းပါပါပဲ။ဒါကပထမဇန်နဲ့ဝင်ခဲ့မဲ့သို့မဟုတ်ယုတ်တိရှိခဲ့သောမကမ္မဝဒရဉာဏ်တရားတွေကိုရှုခဲ့မဲ့ဉာဏ်ဝင်ခဲ့မဲ့ရှင်းပါပေါ့ဒုတိယသင်္ဆာနဲ့အထက်ပိုင်းဉာဏ်တွေကိုဝိပဿနာရှုခဲ့ဝင်ခဲ့မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာသမာသင်္ကပ္ပမဲ့ရှင်တစ်ခုရောက်လာတဲ့အတွက်မဲ့ရှင်ခုနှစ်ပါးပဲအဲ့ဒီမဂ္ဂသစ္စာကိုလည်းဟုတ်တိတ်မှန်သာသိရမယ်အဲ့ဒီလိုသိခဲ့ရင်မဂ္ဂသစ္စာကိုသိတဲ့သမာဓိဋ္ဌိဖောင်ဖို့ကိုရောက်သွားပြီဒီတော့သမာဓိဋ္ဌိမှာဘယ်လိုမျိုးသိရမလဲ၄မျိုးကဲသမာသင်္ကပ္ပဆိုတာကဘာလဲအဲ့ဒီသမာဓိဋ္ဌိရဲ့အရှုကအာယုံဖြစ်တဲ့ဒုက္ခသစ္စာတရားဒုတိယသစ္စာတရားအဲ့ဒီတရားတွေအပေါ်ကိုစိတ်ကလေးရောက်အောင်ရှေ့ရှုတင်ပြနေတဲ့သဘောကိုသမာဓိဋ္ဌိခေါ်သမာသင်္ကပ္ပခေါ်တယ်။သမာဓိဋ္ဌိရဲ့အကူအညီပဲ။အလားတူပဲလောကီနိရောဓသစ္စာ၊လောကီမဂ္ဂသစ္စာတရားတွေအပေါ်ကိုစိတ်ကလေးရှေ့ရှုတင်ပြနေတာလေသမာသင်္ကပ္ပ။လောကုတ္တရာနိရောဓသစ္စာ၊လောကုတ္တရာမဂ္ဂသစ္စာတရားတွေအပေါ်စိတ်ကလေးရှေ့ရှုတင်ပြတာလေသမာသင်္ကပ္ပ။သမာဓိဋ္ဌိရဲ့အကူအညီကိရိယာတစ်မျိုးပဲ။နာမဝါယမကခုနကသမာဓိဋ္ဌိရဲ့အရှုကအာယုန်ဖြစ်တဲ့သစ္စာလေးပါးကိုဟိုတိတ်မှန်သာသိအောင်ကျူးစားအထောက်နေတာလေသမာဝါယမ။သမာဓိဋ္ဌိကလည်းဒီသစ္စာလေးပါးအာယုန်ပေါ်နဲ့စိတ်ဓာတ်တွေထိုင်နေနေတာကိုသမာဓိဋ္ဌိ။သမာသမာဓိဆိုတာကဒီသစ္စာလေးပါးအာယုန်ပေါ်နဲ့စိတ်ကောင်းစွာတည်နေတာကိုလည်းသမာသမာဓိခေါ်တယ်။သစ္စာလေးပါးမသိခင်ကြိုတင်ပြီးထူထောင်ထားတဲ့ခုနကပရမဇန်သမာဓိ၊ဒုတိယဇန်သမာဓိ၊တတိယဇန်သမာဓိ၊သတုတ္တဇန်သမာဓိစတဲ့ဒီသမာဓိတွေကိုလည်းသမာသမာဓိလို့ခေါ်တယ်။ဒါကလောကီသမာဓိပဲလောကုတ္တရာအခိုက်ရောက်လို့လောကုတ္တရာစိတ်စိတ္တိတွေနဲ့ရှင်ပြပြီးဖြစ်နေတဲ့ဧကဂရစိတ္တိကိုလည်းသမာဓိလို့ခေါ်ပါတယ်အဲ့ဒီမဂ္ဂင်တရားကိုပေါင်းလိုက်တော့ရှင်းပါအဲ့ဒီမဂ္ဂင်ဖောင်ကိုစီးပြီးတော့ဟိုဘက်ကန်ကူးမယ်ဆိုလို့ရှိရင်တော့ကူးလို့ရပြီတဲ့ဟုတ်တယ်မလားဒါကြောင့်ဟိုဘက်ကန်ကူးခြင်းညတယ်ဘေးကင်းခြင်းညတယ်တော့ဖို့ပိဿုပ္ပံမှာလဲကိုယ်ဉ္ဇဏ်တန်ခြင်းစိတ်ဉ္ဇဏ်တန်ခြင်းနဲ့ပြည့်ပြည့်စုံစုံနေခြင်းညတယ်ဓမ္မလောကမှာလည်းဟိုဘက်ကန်းရောက်ပြီးတော့ဘေးရန်နေပြီးနေခြင်းကြတယ်ဆိုလို့ရှိရင်ဘာလုပ်ရမလဲ။မဂ္ဂင်၈ပါးကျင့်စဉ်တရားကိုသတိပြုကြံကျင့်ကြံကျုပ်ကိုပုံများအထုပ်ဖို့လိုပါတယ်။အဲ့ဒီမဂ္ဂင်၈ပါးကိုကျင့်တဲ့အပိုင်းမှာအင်းတော်မှုတောင်းမေးမှုနဲ့နေတဲ့ပုဂ္ဂိုလ်များကျင့်လို့ရပါလားဆိုပြီးဒီနေ့ဒီကတူကမေးတယ်နော်။ဥစဉ်ကားတူကိုကောဒရာတိုင်းမှာရှိနေတဲ့ပုဂ္ဂိုလ် ရာဇကြောမှာရှိနေတဲ့ပုဂ္ဂိုလ်ကိုစံထားပြီးတော့ရတဲ့ဘက်ကတော့ပြောလိုက်ပါတယ်။သို့တော့ကျင့်နေတဲ့အချိန်ခါမှာတော့ခွဲနေဖို့လိုအပ်တယ်။တစ်လကျင်တစ်လနှစ်လကျင်နှစ်လသုံးလကျင်လည်းသုံးလဒီလောက်တော့ခွဲနေဖို့လိုအပ်တယ်။ခွဲနေတယ်ဆိုတာကလည်းစိတ်နဲ့ခွဲမှုပြောတာပါ။ကိုယ်နဲ့ခွဲမှုကအဓိကဖုံးဖောင်းနော်။အိမ်ထဲမှာအတူတူနေပေမဲ့လို့ရာဂဖြစ်အောင်မိမိကမဆက်ဆံမဲ့နေတတ်မယ်ဆိုရင်ဒါခွဲနေတာပဲ။ဝေကြည်နေပေမဲ့လို့လူနဲ့လူလှမ်းပြီးရာဂကဖြစ်နေဦးမယ်ပူပါမှုတွေဖြစ်နေဦးမယ်ဆိုရင်ဒါခွဲနေတယ်လို့မခေါ်ပါဘူးနော်ဒါကြောင့်သူကအိမ်တော်ယတရှိနေမယ်လို့ဒီမဲ့ခင်ရှင်ဘာအရှင်တရားကြီးအရှင်လို့ညှိနှိုင်းပါတယ်နော်ကဲဒါဖြစ်ရင်ဟိုရန်ကုန်ပြည်မြေတရားကြီးကဒီလိုဆိုရင်ဘုန်းကြီးကအိမ်တော်ပြုကောင်းတယ်လို့ပြောနေပြီလေဒီလိုတော့မထင်နဲ့နော်ခွဲနေတတ်ရင်ခွဲကျင့်လို့ရတဲ့အကြောင်းတော့ပြောတာပါနော်ဒါအ ਨੇ ဆုံးပုံမှန်တော့တော့လုံးလုံးခွဲနေနိုင်ရင်ပုံမကောင်းဘူးကောင်းတာဘုံမရှိတာအကောင်ဆုံးပဲရှိတယ်နဲ့မရှိတာဆက်လိုက်နော်ဒါကြောင့်ဒုံလန်ဒီကောပိခဝေရိယတေတံအထင်းကြီးကတမကတအဓိပ္ပစနာမက်ခင်တရားကို၈ပါးရဲ့အမည်ကိုဖောင်းလို့ခေါ်တယ်ကဲနောက်တစ်ခုမြတ်စွာဘုရားဘာဖြစ်လဲဘာဟောလဲတံကုံလန်ဒိသယဟတိဟိသပါတိဟိသဝေမမန္တသုတိနာပါရံကိစေယဒီဖောင်းကိုအမည်ပြုပြီးတော့လက်တွေချီးတယ်နဲ့ကြိုးစားအပ်တော့ပြီးဟိုမကန်းရောက်ရင်ငါကောင်းမယ်ဒီစိတ်အကြံစီဖြစ်ဖြစ်တဲ့အတိုင်းလည်းဖောင်းဖွက်ပြီးသူကဟိုဘက်ကကူးလိုက်တယ်။လက်တည်စီတွေနဲ့ပြုစားအပ်ထုတ်ပြီးကူးတယ်။ကူးလိုက်တဲ့အချိန်ကကျတော့ဘာဖြစ်လဲ။တတဟတ္တိဇပါတိဟိဇဝေမောတိကိုဘိက္ခဝေဝရိယရံပါတိတံအဋ္ဌဝဆနံ။လက်တည်စီတွေနဲ့ဟိုဘက်ကရောက်အောင်ကူးတယ်ကူးတယ်ဆိုတာဘာပြောတာလဲလို့မင်းဝရိယရဲ့အမိကိုပြောနေတာပဲ။ကြိုးစားအပ်ထုတ်တကယ်တမ်းဟိုဘက်ကရောက်အောင်ကိုအပ်ထုတ်မှုကြိုးစားမှုတော့ရှိရဇက်ကတော့သူကနိဗ္ဗာန်လိုချင်တယ်လို့ပြောတယ်တကယ်တော့ကြိုးစားမှုမရှိဘူးရပါမလားနိဗ္ဗာန်တော့လိုချင်တယ်ပြောပြီးတောကြောင်းလာတယ်ဒီကြတော့ခွန်ညာသွားထိုင်ကြကပြောလက်ခွန်ညာသွားထိုင်ကြကပြောလက်ခွန်ညာသွားထိုင်ကြကပြောလက်ဘယ်ချင်းကမဆိုကြည့်လိုက်ထိုင်မဲ့စကားပြောနေအားထုတ်တဲ့ချင်းကကြောက်ပြောနေတဲ့အချိန်ကလည်းကြည့်ခဲ့တာအချိန်ကလည်းကြည့်ခဲ့လိုက်တာဟုတ်တယ်နိုင်လေးကောက်ကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်အဲ့ဒီလိုလုပ်နေမှဖြစ်တကယ်ကြိုးစားတာဟုတ်လားမဟုတ်ဘူးတကယ်မကြိုးစားမှုဆိုလို့ချင်းတော့ရပါမလားမြတ်နိုင်ဘူးတဲ့နောက်တစ်ခုကျွန်းသာအထုတ်လိုက်တဲ့အချိန်ကကြတော့မြတ်စွာဘုရားဘာဖြစ်လဲဆန်းညံတာတာနဲ့ထုံမပဲကန်ရောက်သွားပြီရောက်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဘယ်လိုဟောလဲဒိနောပါရင်္ဂတောထလေတိတ်တိပြမနောဘိက္ခဝေစိတ္တယံတို့ဒိနောပါရင်္ဂတောထလေတိတ်တိပြမနောဒီကောဘိက္ခဝေအရဟတောဣဒ္ဓံတိဝသနာဘိက္ခဝေစိတ္တယံတို့ဒိနောပါရင်္ဂတောထလေတိတ်တိပြမနောတိတိနောပါရင်္ဂတောထလေတိတ်တိပြမနောဟုသောအင်းကြီးတိကအရဟတောယန္တာပုဂ္ဂိုလ်အရှင်မြတ်ဤအဋ္ဌဝဇ္ဇနာအမိပါပေတိဟိုဘက်ကန်းရောက်သွားပြီဟိုဘက်ကန်းလည်းကူးသွားပြီဟိုဘက်ကန်းလည်းရောက်သွားပြီရောက်သွားပြီတော့ဟိုဘက်ကန်းဆိုတဲ့ကြီးကုန်းထက်မှာခိုင်ခိုင်မြဲမြဲနဲ့ရက်တည်ပြီးနေတဲ့ပြမနာပုဂ္ဂိုလ်ဖြစ်သွားပြီလို့ဒီလိုခေါ်ဟောအဲ့ဒီဟောနေတဲ့ဟိုဘက်ကန်းမှာရက်တည်ပြီးနေတဲ့ပြမနာပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်ကိုဟောတယ်လဲယန္တာပုဂ္ဂိုလ်ကိုခေါ်ဆိုလိုပါတယ်ဆိုပြီးတော့မြတ်စွာဘုရားရှင်းလိုက်ဟုတ်တယ်မလားဒါကြောင့်